Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုမတ်စုမွန်နဲ့အတူပြပြပေးပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဒဇာကန်တွေလွတ်မြောက်ရေးအပြစ်ခတ်ရဲစေးကြီးကသာနောက်ဆုံးအခွင့်အရေးဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါရယ်။မြန်မာပါဝင်ကဘာတလွားလူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေတိုက်စုံရတဲ့အတွက်အကြောင်းမလို့ကုလသမဂ္ဂကရှုတ်ချလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူနိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံမှာသမ္မတလောင်းတွေကိုအတီးပြုတ်ပေးနိုင်ရေးသမ္မတလောင်းရွေးချယ်ရေးဆိုင်ရာပါတီကိုယ်စားလှယ်တွေချီကာဂိုကိုရောက်နေပါပြီ။ဒီလိုသတင်းနဲ့အတူမြန်မာနိုင်ငံဘက်မှာတော့သခိုင်းတိုင်းတပည့်ရင်းမျိုးတိန်တိုက်ပွဲအပြီးမှာစစ်ကောင်စီဘက်ကလေကြောင်းကနေအားဖြည့်လာတဲ့အတွက်မျိုးကနေကာကွယ်ရေးတပ်တွေခေတ္တဆုတ်ခွာပေးနေရပါတယ်။မြန်မာနိုင်ငံတဝက်လက်နက်ကိုင်ပြည်ပခါတွေကြီးထွားလာနေတဲ့အမျှဒုက္ခသည်တွေမှာလူသားချင်းစာနာမှုအကျက်တဲတွေတော်တော်လေးကြုံတွေ့နေရပါတယ်။
ဆက်ပြုတ်နိုင်မယ့်အခြေအနေလည်းမရှိဘူးပေါ့နော်ငွေကြေးဝင်လည်းမရှိဘူးစားရည်နေရေးကပိုကျတဲ့လာတယ်အာလူအားတဲ့အဟာရပြည့်မီနိုင်မှုလည်းမရှိဘူးသူများကြွေးတာကပဲလက်ဖြာခံပေါင်းစားရတဲ့ဘဝက
ဒီလိုမျိုးဒုက္ခသည်တွေကြုံနေရတဲ့အခက်ခဲလက်တွေ့ကြဖြည့်ရှင်းပါလို့ကမ္ဘာလူသားချင်းစာနာမှုနေမှာတိုက်တွန်းလိုက်တာနဲ့စစ်ကောင်စီမကြသေးခင်ကအသစ်ဖွဲ့စည်းလိုက်တဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးအဖွဲ့ပေါ်မှာတုံ့ပြန်ချက်တွေဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်ဂါဇာဒေသအပြစ်ခတ်ရဲစေးရေးအခုနောက်ဆုံးအဆိုပြုချက်ဟာဒဇာကန်တွေပြန်လည်လွတ်မြောက်ရေးအစ္စရေးနဲ့ဟာမတ်စ်အကြားစစ်ပွဲတွေအဆုံးသတ်ရေးအတွက်နောက်ဆုံးအခွင့်အရေးဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ပဲပြောလိုက်ပါတယ
် It's also time to make sure that no one takes any steps that could derail
this process. ပြည်ထောင်လုပ်ရမယ့်အချိန်မှာဒီလုပ်ငန်းစဉ်လမ်းလွဲသွားစေမယ့်ခြေလှမ်းမျိုးမလှမ်းမိစေဖို့တေချာအောင်လုပ်ရမယ့်အချိန်လည်းဖြစ်ပါတယ်လို့ Israel သမ္မတ Isaac Herzog နဲ့ဒီကနေ့အစောပိုင်းတွေ့ဆုံပွဲမှာဝန်ကြီး Blinken ကသတင်းတောက်တွေကိုပြောခဲ့တာပါဝန်ကြီး Blinken ဟာ Israel ဝန်ကြီးချုပ် Benjamin Netanyahu ကာကွယ်ရေးဝန်ကြီး Yoram Galan တို့နဲ့လည်းတွေ့ဆုံခဲ့ပါတယ် Israel နဲ့ Hamas တို့ကြားအောက်တိုဘာ9ရက်နေ့စစ်ပွဲဖြစ်ပွားချိန်ကစရင်ဝန်ကြီး Blinken ရဲ့အခုတစ်ချိန်ခီးစဉ်ဟာ9ချိန်မြောက်ခီးစဉ်လည်းဖြစ်ပါတယ် American Egypt နဲ့ Qatar နိုင်ငံတို့ကစစ်ဆက်ညှိနှိုင်းရေးမှုတွေဟာပြီးခဲ့တဲ့အပတ်ကကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံခဲ့ကြပြီးသဘောတူညီချက်တွေအကောင့်ထည့်ဖော်ရေးဆွေးနွေးခဲ့ကြပါတယ်ဒီသတင်းပတ်နောက်ပိုင်းမှာလည်းကိုင်ရိုမြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါသေးတယ် Israel ခေါင်းဆောင်တွေနဲ့ဝန်ကြီး Blinken တို့တွေ့ဆုံစကားပြောနေချိန်မှာပဲနယ်စပ်အနီးမှာရှိတဲ့ Israel ရဲ့စစ်တမ်းလျားတွေနဲ့ကန်ယူရမ်းမြို့အနီးမှာရှိတဲ့အခြေစိုက်စခန်းတစ်ခုကိုဖောက်ခွဲပစ္စည်းတွေတင်ထားတဲ့ဒရုန်းတွေနဲ့တပြိုင်တည်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ Hezbollah အဖွဲ့ကပြောပါတယ်ရှင်
ယူကရိန်းနိုင်ငံ Kyiv မြို့တော်အနီးမှာဒီကနေ့မနက်အစောပိုင်းတုန်းကရုရှားရဲ့လေကြောင်းတိုက်ခိုက်မှုကိုလေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့ကတွန်းလှန်မှုကြိုးပမ်းခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းမြို့တော်ကိုတနင်္ဂနွေနေ့ကရုရှားကပယ်ထိန်တိုက်မဆိုင်တုံးနဲ့တိုက်ခိုက်ခဲ့ပြီးတော့နောက်တနေ့မှာပဲလေကြောင်းတိုက်ခိုက်မှုနဲ့ကြုံခဲ့ရတာပါ။ဩဂုတ်လထဲမှာပဲပယ်ထိန်တိုက်မဆိုင်တုံးနဲ့တိုက်ခိုက်ခံရတာကတတိယအကြိမ်ဖြစ်ပါတယ်။တစ်ကြိမ်နဲ့တစ်ကြိမ်6ရက်ချားပြီးတော့တိုက်ခိုက်ခံရတယ်လို့လည်းKyiv မြို့တော်ရဲ့စစ်ဖက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့အကြီးအကဲ Zahi Pokul က Telegram မှာပြောပါတယ်။တနင်္ဂနွေနေ့မနက်ပိုင်းမှာပဲပယ်ထိန်တပ်မဆိုင်တုံ3စင်းနဲ့ Cruise မဆိုင်တုံ3စင်းအပါအဝင်ရုရှားတို့ကမဆိုင်တုံ8စင်းနဲ့တိုက်ခိုက်ခဲ့ကြောင်းကိုလည်းယူကရိန်းလေတပ်ဦးစီးချုပ်ကပြောပါတယ်။မဆိုင်တုံ5ခုကိုတော့ယူကရိန်းကကြားဖြတ်ပစ်ခတ်နိုင်ခဲ့တယ်လို့ပြောပါတယ်ရှင်။
မြန်မာနိုင်ငံအပအဝင်ကမ္ဘာတလွှားမှာပြီးခဲ့တဲ့နှစ်ထဲလူသားချင်းစာနာမှုဆိုင်ရာဝန်ထမ်းစုစုပေါင်း280ဦးစံချိန်တင်သေဆုံးခဲ့တဲ့အထိအကြမ်းဖက်မှုတွေပေါ်ပေါက်နေတာဟာလက်ခံနိုင်စရာမရှိကြောင်းကုလသမဂ္ဂကဒီကနေ့ပဲရှုတ်ချလိုက်ပါတယ်။ဂါဇာမှာဖြစ်နေတဲ့အစ္စရေးနဲ့ဟာမတ်စ်စစ်ပွဲကြောင့်ဒီနှစ်အတွင်းသေဆုံးမှုပိုတိုးလာနိုင်တယ်လို့လည်းသတိပေးထားပါတယ်။အကူအညီပေးရေးဝန်ထမ်းတွေပေါ်အကြမ်းဖက်တာဟာလုံရုပ်လုံစင်တစ်ခုလိုဖြစ်လာနေတာတာဝန်ယူမှုတာဝန်ခံမှုတွေမရှိတာတွေဟာအသိဉာဏ်ကင်းမဲ့လွန်းတဲ့လုပ်ရက်ဖြစ်ပြီးဒီလုပ်ရက်တွေကြောင့်အကူအညီပေးရေးလုပ်ငန်းစဉ်တွေဟာနေရာတိုင်းမှာအန္တရာယ်ဖြစ်နေတယ်လို့လည်း ယ်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ယာယီညွှန်ကြားရေးမှူးကဒီကနေ့မှကြာရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့ထုတ်ပြန်ချက်မှာပြောထားပါတယ်2022ခုနှစ်ကအကူအညီပေးလှူသား118ဦးသေဆုံးခဲ့ပြီး2023ခုနှစ်မှာ280ထိသေဆုံးခဲ့တာဖြစ်တဲ့အတွက်ရာဂိုင်းနှုန်းအဖြစ်139ရာဂိုင်းနှုန်းတိုးလာတယ်လို့ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စု Illinois ပြည်နယ်ချီကာဂိုမြို့မှာဒီကနေ့ကျင်းပမယ့် Democratic Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတက်ရောက်ဖို့အတွက်ကိုယ်စားလှယ်တွေမနေ့တုန်းကစပြီးတော့ရောက်ရှိလာကြပြီဖြစ်ပါတယ်။တချိန်တည်းမှာပဲဂါဇာဒေသက Hamas တွေပေါ်မှာ Israel ကိုစစ်ဆင်နေတာကိုသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတ Kamala Harris တို့ထောက်ခံခဲ့တဲ့အပေါ်မှာကန့်ကွက်ဆန္ဒပြမယ်သူတွေလည်းရှိနေပါတယ်။မနေ့တုန်းကပဲ Michigan Avenues အတင်းခရလမ်းမကြီးပေါ်မှာဆန္ဒပြသူတွေခြိတက်ဆန္ဒပြခဲ့ပါတယ်။ညီလာခံကျင်းပနေတဲ့နေ့တိုင်းမှာဆန္ဒပြကြလိမ့်မယ်လို့ခန့်မှန်းရပါတယ်။တက်ကြွလှုပ်ရှားသူတွေကြားမှာရည်မှန်းချက်အယူအဆကွဲပြားတာရှိပေမဲ့ဂါဇာဒေသမှာအမြန်ဆုံးအပြစ်ခတ်ရဲစဲဖို့ကိုတော့အားလုံးကလက်ခံထားကြပါတယ်။အမေရိကန်မှာတတိယအကြီးဆုံးမြို့ဖြစ်တဲ့ချီကာဂိုမြို့ကညီလာခံကာလအတွင်းမှာပါတီကိုယ်စားလှယ်တွေသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေအပါအဝင်ခမ်းမန်းကြီးလူပေါင်း 9,000 လောက်လာမယ်လို့တွက်ဆထားပါတယ်။ဒါကြောင့်မို့လို့ရဲတပ်ဖွဲ့ဝင်တွေ Secret Service အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လုံခြုံရေးကိုတင်းတင်းကြပ်ကြပ်ပြင်ဆင်ထားပြီးတော့ညီလာခံကျင်းပတဲ့နေရာအနီးတစ်ဝိုက်မှာလည်းလမ်းတွေကိုပိတ်ထားမှာဖြစ်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။တင်းလာညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်မြန်မာနိုင်ငံအနှံ့မှာပြိပခါတွေနဲ့ကပ်ဘေးဆိုးတွေကြောင့်ပြည်သူတွေအတိဒုက္ခရောက်နေရကြောင်းဒီကနေ့ကြားရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့မှာကုလသမဂ္ဂကသတိပေးလိုက်ပါတယ်။ကလေး6တန်းအပါအဝင်ခမ်းမန်းကြီးလူသားပေါင်း 18.6 တန်းဟာအရေးပေါ်စာနာမှုအကူအညီတွေလိုအပ်နေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဖြစ်တဲ့ခရစ်စတီနာဖိုဝါလ်ကကြေညာချက်မှာပြောဆိုထားပါတယ်။အကူအညီပေးရေးဝန်ထမ်းတွေစာနယ်ရိက္ခာအမိုးအကာအကာအကွယ်နဲ့တခြားအသက်အကဲဖို့အကူအညီလိုအပ်နေသူတွေကိုအကူအညီပေးနိုင်ရေးအတွက်အစွမ်းကုန်ကြိုးစားနေကြောင်းနဲ့2024ခုနှစ်ပထမနှစ်ဝက်မှာလူသားချင်းစာနာမှုအတိုက်အဝန်းရဲ့အကူအညီတွေလူပေါင်း 1.3 တန်းအထိရောက်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့လည်း2024ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေနဲ့တုံ့ပြန်ရေးစီမံချက်အတွက်တော့ရန်ပုံငွေ27ရာခိုင်နှုန်းသာရရှိထားပြီးရန်ပုံငွေလိုအပ်ချက်တွေရှိနေတယ်လို့လည်းပြောထားပါတယ်။မြန်မာနိုင်ငံမှာပြိပက္ခတွေပြင်းထန်လာတာနဲ့အမျှအရက်သားတွေရောအကူအညီပေးရေးဝန်ထမ်းတွေပါနေစဉ်နဲ့အမျှအန္တရာယ်တွေနဲ့ရင်ဆိုင်နေကြရပါတယ်။ပြိပက္ခမှာပါဝင်သူတွေအားလုံးကိုပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေကိုလေးစားလိုက်နာကြဖို့နဲ့အရက်သားတွေနဲ့အကူအညီပေးရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင
်။တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအရက်သားပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့နောက်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့အာရခတက်တော် AA ကိုကုလသမဂ္ဂအရာရှိဟောင်းနေနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကဒီကနေ့ပဲတိုက်တွန်းပြောဆိုလိုက်ပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့ AA တက်တို့ကြားမောင်နှမမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်နတ်မြစ်ကိုကူးပြီးတော့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်ဖို့ကြိုးစားတဲ့ရိုဟင်ဂျာတွေတိုက်ခိုက်ခံရလို့လူ200လောက်ထိသေဆုံးတယ်ဆိုတဲ့သတင်းတွေကိုလည်းလက်ခံရရှိကြောင်းထုတ်ပြန်ချက်မှာဖော်ပြပါတယ်ဒရုန်းတွေလက်နက်ကြီးတွေလက်နက်ငယ်တွေနဲ့တိုက်ခိုက်ခံရပြီးတော့ဒါဟာ AA ဖွဲ့ရဲ့လက်ချက်ပါလို့ဆွဆွဲမှုတွေရှိတယ်လို့လည်းပြောထားပါတယ်ပြီးခဲ့တဲ့မေလ18ရက်နေ့မှာတော့ဘူးဒီတောင်မြို့နယ်မှာရိုဟင်ဂျာတွေတိုက်ခိုက်ခံရတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတော့ AA လက်ချက်လို့ဆွဆွဲခံရဘူးတယ်ဆိုတာကိုလည်းထုတ်ပြန်ချက်မှာဖော်ပြပါတယ် AA ဘက်ကတော့တိုက်ပွဲတွေအတွင်းမှာရိုဟင်ဂျာတွေကိုစစ်ကောင်စီတပ်ကလူသားဒိုင်းဖြစ်နေအသုံးပြုနေတာတွေရှိကြောင်းဆွဆွဲခဲ့ပြီးတော့သူတို့ကိုလွတ်မြောက်အောင်ကယ်တင်ခဲ့ပါတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ် SACM ရဲ့ထုတ်ပြန်ချက်မှာတော့ရိုဟင်ဂျာတွေနဲ့တခြားအရက်သားပြည်သူတွေအပေါ်မှာကျူးလွန်တဲ့ရက်စက်ကြမ်းကြုတ်မှုတွေဟာဘယ်သူလက်ချက်ဆိုတာကိုတော့လက်တလောအဆုံးဖြတ်မပေးနိုင်သေးဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်မှာ AA အာရခတက်တော်အဖွဲ့အနေနဲ့စစ်ကောင်စီတပ်ဖွဲ့တွေကိုအသာစီးရပြီးတော့နယ်မြေတွေထိန်းချုပ်ထားနိုင်တာကြောင့်အရက်သားပြည်သူတွေကိုအကာအကွယ်ပေးဖို့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့လိုအပ်ကြောင်းကိုသတိပေးလိုက်တာဖြစ်ပါတယ်ရှင်။
ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ဟာဘရင်စနစ်ကိုအသေးရဖြတ်စော်ကားမှုဆွဆွဲချက်ကိုရင်ဆိုင်ဖို့အတွက်ပထမဆုံးအကြိမ်ဖြစ်ဘန်ကောက်မြို့တရားရုံးကိုဒီကနေ့မှရောက်လာပါတယ်။ဘရင်မွေးနေ့အထိမ်းအမှတ်လူငင်းချမ်းသာခွင့်နဲ့လွတ်မြောက်လာပြီးနောက်တစ်ရက်မှာပဲတရက်ခွင့်ကိုတက်ဆင်လာရောက်ရတာပါ။တကယ်လို့အပြစ်ဒဏ်ရှိကြောင်းစီရင်ခံရရင်တော့ထောင်ဒဏ်15နှစ်ထိကြာခံရနိုင်ပါတယ်။ဘာမှစိုးရင်စရာမရှိပါဘူးတကယ်ကိုမရှိတာပါရှင့်တွေပေါ်မှာမူတည်ပါတယ်ဆရာနာတိမ့်ပြီးပြီးချင်းပါပဲဒီမှုကိုဆွဲခဲ့တာပါအာနာကိုထိန်ချုပ်ဖို့ဥပဒေကိုအတုံးချနေရပါလုံးဝစိုးရင်စရာမရှိပါဘူးလို့ဝင်းကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကပြောသွားတာပါ2015ခုနှစ်တုန်းကတော့ကိုရီးယားသတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခဲ့မှာတက်ဆင်ကဘရင်စနစ်ကိုအသေးဖြတ်ပြောဆိုတယ်ဆိုပြီးဇွန်လအတွင်းရှင့်နေချုပ်ကတရားဆွဲခဲ့ပါတယ်2025ခုနှစ်ဇူလိုင်လမှာနောက်တစ်ကြိမ်တရားရုံးကိုလာရောက်ဖို့ရက်သတ်မှတ်ထားပြီးဆုံးဖြတ်ချက်မချခင်အထိ9ကြိမ်တရက်ခွင်မှာစစ်ဆေးမှာဖြစ်ပါရဲ့ရှင်
။ဒီကနေ့တနင်္လာနေ့မှာအငင်းပွားတောင်တရုတ်ပင်လယ်ဆပ်ပလေးအိုင်စလန်ကျွန်းစုနာကရေပိုင်နက်ထဲကိုတရုတ်တို့ရဲ့ခွင့်ပြုချက်မရဘဲနဲ့ဖိလစ်ပိုင်ရေတပ်တင်မော20ဝေရောက်ခဲ့တဲ့အပေါ်မှာတရုတ်နိုင်ငံဘက်ကပြစ်တင်ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံသားရေးပြောခွင့်ရမောင်နင်းကဘေကျင်းမြို့ရဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာကတော့ဩဂုတ်လ19ရက်နေ့မှာတရုတ်ရဲ့ဒီတနာကြောက်တက်ရေပိုင်နက်ထဲကိုဖိလစ်ပိုင်ရေတပ်တင်မော20ကျူကျော်ဝင်ရောက်ခဲ့တယ်။တရုတ်ကမ်းခြေစောင့်တက်ကသတိပေးနေတဲ့ကြားကပဲဖိလစ်ပိုင်ဘက်ကတင်မော်တွေကအန္တရာယ်ဖြစ်လာအောင်အထိရည်ရွယ်ချက်ရှိရှိပုတ်တိုက်ခဲ့တယ်ဆိုပြီးတော့ဖိလစ်ပိုင်ဘက်မှာတာဝန်ရှိကြောင်းတရုတ်နိုင်ငံသားကြီးပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ဖိလစ်ပိုင်တင်မော်ကိုတရုတ်ကမ်းခြေစောင့်တက်ကပြည်တွင်းနဲ့နိုင်ငံတကာဥပဒေနဲ့အညီသတိပေးဆောင်ရွက်ခဲ့ပြီးတော့သတ်မှတ်လုပ်ငန်းစဉ်တွေအတိုင်းတားမြစ်လှုပ်ဆောင်ခဲ့တဲ့အတွက်ဖိလစ်ပိုင်ရဲ့လုပ်ရက်ကတရုတ်ရဲ့အချုပ်အခြာအာဏာကိုပြင်းပြင်းထန်ထန်ထိပါတာဆိုပြီးတော့ဆွဆွဲပြောဆိုထားပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးကြပါတယ်2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းနေဖြစ်တဲ့ဒုသမ္မတကမလာဟဲရစ်နဲ့ဒုသမ္မတလောင်းတန်ဝက်စ်တို့ကို DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံမှာတရဝင်းကိုယ်စားလှယ်လောင်းနေအဖြစ်နဲ့အတည်ပြုပေးနိုင်ရေးသမ္မတလောင်းရွေးချယ်ရေးဆိုင်ရာပါတီကိုယ်စားလှယ်တွေအီလီနိုက်ပြည်နယ်ချီကာဂိုကိုရောက်ရှိနေကြပြီဖြစ်ပါတယ်အတိတ်တုန်းကကျင်းပခဲ့တဲ့ DNC ညီလာခံကာလပြိပခါတွေနဲ့သမ္မတဂျိုးဘိုင်ဒန်ရွေးကောက်ပွဲမဝင်တော့ဘူးလို့ပြောဆိုပြီးတဲ့နောက်မှာပါတီကိုယ်စားလှယ်လောင်းနေအပေါ်မှာတညီတညွတ်ထဲထောက်ခံမဲ့ပေးခဲ့ကြတာပါကာရိုလိုင်းပရီစတီပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ
်1968ခုနှစ်ကချီကာဂိုမှာကျင်းပတဲ့ DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံခန်းမအပြင်ဘက်မှာ VNN စစ်ပွဲဆန့်ကျင်သူတွေနဲ့လုံခြုံရေးရဲတွေကြားပရိပခဖြစ်တာကိုရုပ်မြင်သံကြားကနေတရိုက်ထုတ်လင်းပြသခဲ့ဘူးရတဲ့1986ခုနှစ်နယူးယောက်စီးတီးမှာကျင်းပတဲ့ DNC ညီလာခံအတွင်းထူးခြားချက်ကတော့သမ္မတလောင်းဂျမီကာတာရဲ့လက်တွဲဘက်ဒုသမ္မတလောင်းအဖြစ်ဝေါ်တာမွန်ဒေးကိုရွေးချယ်ကြောင်းကြေညာလိုက်တာ
ပါ
1980မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီညီလာခံအတွင်းမှာလည်းအထက်လွှတ်တော်အမတ်Ted Kennedy ကသမရခါတာရွေးကောက်ပွဲထက်ဝင်မဲ့ကိစ္စနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီမိုကရက်ပါတီရဲ့သမရလောင်းအဖြစ်အရေးမခံရပြီးတဲ့နောက်မှာတော့ Kennedy ကအရှုံးကိုလက်ခံကြောင်းမေးခွန်းပြောကြားခဲ့ရမှာကြော်ကြားတဲ့မေးခွန်းတစ်ရပ်ဖြစ်လာပါတယ်
။ The cause and doors
ဒီဝဂျက်ပန်းနိုင်ကိုအရောက်လမ်းမှာပါ။မျောလင်းချက်တွေဆက်ရှင်သန်သွားမှာဖြစ်တယ်လို့အိမ်မက်တွေလည်းပျောက်ပြက်သွားမှာမဟုတ်ပါဘူး။
1996ခုနှစ်အရောက်မှာတော့ပြည်သူ့ခွင့်ရေးလှုပ်ရှားသူတွေကဒန်းတူခွင့်ရေးနဲ့လူမှုဖူလုံရေးအစီအစဉ်ပြုပြင်ပြောင်းလဲဖို့တောင်းဆိုခဲ့ပါတယ်2008ခုနှစ်ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာကျင်းပတဲ့ညီလာခံကိုလူပေါင်း 8,000 ခွဲနီးပါးတက်ရောက်တာကြောင့်မူလနေရာကနေအာကစားခွင့်အတွင်းပြောင်းလဲကျင်းပခဲ့ရပါတယ်
With profound gratitude.
လေးနက်တဲ့ဂျေဇူးတရားနဲ့အတူပေးအပ်လာတဲ့တာဝန်တွေကိုထမ်းဆောင်ဖို့အမေရိကန်ပြည်ထောင်စုရဲ့သမ္မတလောင်းအဖြစ်ရွေးချယ်တင်မြှောက်တာကိုကျွန်တော်အနေနဲ့လက်ခံပါတယ
်။ဒီသတင်းပတ်ဩဂုတ်လ19ရက်ကနေ22ရက်နေ့အထိကျင်းပမယ်နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံအတွင်းဒုသမ္မတကမလာဟဲရစ်နဲ့မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်တို့ဟာပေးအပ်တဲ့တာဝန်ကိုထမ်းဆောင်ဖို့အစဉ်သစ်ဖြစ်နေကြပါပြီ။လူမှုစစ်တမ်းတွေမှာသမ္မတဂျူဂင်သမ္မတလောင်းဒေါ်နယ်ထရမ့်ကိုလိုက်လို့မမီဖြစ်နေချိန်ကမလာဟဲရစ်သမ္မတလောင်းဖြစ်လာချိန်မှာတော့ဒီမိုကရက်ကိုယ်စားလှယ်လောင်းဟာပုတ်ကာတီကနဲ့အသာစီးရလာနေပါတယ်။ DNC ညီလာခံမစတင်ခင်ကတည်းကချီကာဂိုမှာသရေသားဖြတ်ချရေး LGBT အရေးပါလက်စတိုင်းအရေးနဲ့ပတ်သက်ပြီးတော့ဆန္ဒပြနေကြတာကြောင့်ပြည်ထောင်စုအဆင့်ပြည်နယ်ဒေသအဆင့်ထောင်ထဲချီတဲ့လုံခြုံရေးတွေလည်းစောင့်ကြပ်နေကြပါတယ
် I'm confident that our
DNC ညီလာခံကလမှာလုံခြုံပေးရန်ကင်းစင်တဲ့နည်းမျိုးဖြစ်ဖို့ယုံကြည်မှုအပြည့်ရှိပါတယ်
ညီလာခံတက်ရောက်ဖို့တခြားဒေသကလူပေါင်း 9,000 လောက်လာမယ်ဆိုပြီးတော့လေချီကာဂိုမြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကခန့်မှန်းထားပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့စတင်တဲ့ DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံအကြောင်းကိုအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေဇက်တိုက်တင်ဆက်ပေးကြပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမကြသေးခင်ရတုံကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တဲ့စကိုင်းတိုင်းတပည့်ရင်မြို့မှာတော့စစ်ကောင်စီတပ်ဖွဲ့တွေကပြန်ပြီးတော့နေရာယူနေပြီးစစ်ရေးတင်းမာနေပါတယ်လို့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ်။စကိုင်းတိုင်းကကြံတဲ့ဒေသတချို့မှာလည်းကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုနဲ့စစ်ကောင်စီကနေလေကြောင်းတိုက်ခိုက်မှုတွေရှိနေပြီးတော့ဒေသခံပြည်သူတချို့တေကြီထိခိုက်ဒဏ်ရာရခဲ့တဲ့သတင်းတွေထွက်ပေါ်နေပါတယ်။စကိုင်းတိုင်းတဲကစစ်ရေးပြည်ပခါနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်တင်ပြပေးထားပါတယ်။
စကိုင်းတိုင်းဒီပန်းရင်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေအခြေစိုက်ရာနေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဩဂုတ်လ14ရက်ကနေစတင်တိုက်ခိုက်ခဲ့ပြီး4ရက်အကြာဩဂုတ်လ18ရက်မှာတော့တင်ပိုက်ခဲ့ကြတာပါဒီနောက်မှာတော့စစ်ကောင်စီတပ်ဖွဲ့တွေကပြန်လည်ထိန်းချုပ်ခဲ့တာကြောင့်စစ်ရေးအရတင်းမာနေတယ်လို့မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီကူကနေပြီးတော့တို့ဒီကိုစစ်ကြောင်းလာတာထောက်ဖို့လာပါလားမှမသိဘူးနော်စစ်ကြောင်းနဲ့လာတယ်ဒါတော့ကျွန်တော်တို့အားစစ်ကြောင်းကိုဒီရစီတန်တန်ဒီပြင်းရုံမရောဒါပြတ်တိုင်ရင်းနေကျွန်တော်တို့ဒီပြင်းရုံကိုခါရတဲ့အခြေအနေတွေတော့လုံးနေတို့ကတော့ကျွန်တော်အပေါင်းအရင်ထုတ်ထားပါတယ်တက်ခွက်ပြီးမှကျွန်တော်တို့အသိဉာဏ်အပေါ်ထုတ်ပြလိုက်အဲ့အနေနဲ့များလောက်ဟုတ်လက်ရှိကတော့ဒိန်းပြီးကျွန်တော်ပြန်ထုတ်ထားပါတယ်တို့ကအမိုင်အင်းဆန်ပြီးတော့တို့ကဆက်လာတာရှိတယ်အင်းအားဖြစ်ရတော့ဆက်လာတာရှိတယ်ခင်ဗျားချင်းတွေကတော့တို့မျိုးပြင်ကိုထွက်လာရင်အဲဒီလိုဟိုအပဲတက်ခွင့်နေဆိုင်ရမယ်ဒါတို့လည်းသိကြည့်ပါလေဆက်တဲ့တောင်ကျွန်တော်တို့ဒီအထိုင်ရောင်းဝင်ပြီးပုံရှင်းနေပြီးတော့ကျွန်တော်ဟိုဟိုဟိုကလောက်ခဲ့တဲ့အဲ့ဒါဆိုတော့အပြင်တော့ဒီလိုလည်းမဆွေးရတော့ဘူးဆက်ရင်တော့ဒါတက်ခွင့်တော့ဆက်ဖြစ်မှာလည်းပေါ့နော်အဲ့တော့ဒီလိုဒီချက်ချက်ဆက်မယ်ဆိုလေကျွန်တော်တို့ကတော့ပြန်နေပါမယ
်။ဩဂုတ်လ16ရက်နဲ့18ရက်မှာတိုက်ပွဲအပြင်းထန်ဆုံးဖြစ်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေအကြိမ်20ထက်မနည်းတိုက်ခိုက်ခဲ့တယ်လို့တိုက်ပွဲမှာပါဝင်ခဲ့သူတွေကပြောပါတယ်။တိုက်ပွဲပြင်းထန်တာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေဘက်က3ဦးသေဆုံးခဲ့တယ်လို့စစ်ကောင်စီတပ်ကအရာရှိတချို့ပါဝင်သေဆုံးသူတွေရှိခဲ့ကြောင်းလည်းပြောပါတယ်။တိုက်ပွဲအတွင်းလက်နက်တွေလည်းတင်းစီရမိခဲ့တယ်လို့စစ်ကောင်စီလက်အောက်ကဝန်ထမ်းတွေအပါအဝင်စစ်တပ်ထောက်ခံတဲ့ပြူစောတိအပါအဝင်အားလုံးစုစုပေါင်း132ယောက်ကိုဖမ်းဆီးရမိထားတယ်လို့လည်းသတင်းထုတ်ပြန်ခဲ့တာပါထိခိုက်ဒေဆုံးမှုနဲ့ဖမ်းဆီးမှုတွေအတွက် VOA ကတိကျအတည်ပြုလို့မရတယ်လို့စစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးတစ်ချိန်တည်းမှာပဲဒီပင်းရင်မျိုးနဲ့ကိုမိုင်အကွာခင်ဦးမျိုးနယ်တွေကစစ်တပ်ထောက်ခံသူတွေရှိရာမတောင်းလှကြေးဝါကိုဩဂုတ်16ရက်မနက်ပိုင်းကကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်နောက်တစ်ရက်မှာပဲအနီးအနားကြေးဝါကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ဒေသခံတချို့တိကျထိခိုက်ခဲ့ရကြောင်းခင်ဦးမျိုးခင်တယောက်ကပြောပါတယ်
သူမျိုးနဲ့ပေါ့ဗျာကျွန်တော်တို့ဗရမ်းလိုက်တာပူစောတိပါပူစောတိရောဗျာမနေရပေါ့နော်ဒီမျိုးနဲ့ပကပဖွဲရဝင်တိုက်တာပေါ့ဗျာတိမ့်မို့ရတဲ့ကဝေးရေးတက်ဖွဲတွေကဇွာထဲမှာစီးသွားပြီဒါပေမဲ့ဟွာနေဒီကုန်းတကြဆက်ကနေပြောလေသူတို့ဟွာပေါ့ဟွာသူ့လာလေသူတို့ဟွာပေါ့စစ်ကူပေးရလေအဲ့ကြောင့်မို့သူကပြန်ဆုတ်လာတာဗျာဒီဘိုးရွာဟွာကမနေ့ကနမခါနေတက်လာတယ်ဟွာဟွာပေါ့ဇပ်ပါတာတစ်စင်းကဘုံတလုံးချဟွာရပေါ့တက်ဦးရပြီးရဗျာမျိုးသားတက်ဦးပေါ့ဗျာအေးဒီမှာဒီတူပေါ်တော့ဟောမကူသူကတစားတီကိုဖြစ်သွားတာဟုတ်အဲ့ဒီရောက်ကသေခံရတယ်အဲ့ဒီပဲနှစ်ဦးတန်ရရတယ်ပေါ့ဗျာသူကဖြူးတက်ကွဲမရှိဘူးကအဲ့ဒီကဘိုးရွာနဲ့အခုမတော်လားရွာနဲ့ဆိုတော့တော်တော်ကိုလှမ်းပါတယ်ဟွာလောက်ဝေးပါတယ်ငါးမိုင်ကျော်လောက်ဝေးတယ်ငါးမိုင်ကျော်လောက်
မဲဦးရွာကိုဘုံကျဲတိုက်ခိုက်ပြီးတနအိအကြမှာပဲအနီးအနားကျေးရွာတွေကိုရဟဲရင်ကနေပြစ်ခတ်ခဲ့တာတွေ့ရတယ်လို့လဲဒေသခံတွေကပြောပါတယ်မြန်မာနိုင်ငံအနှံ့ကလက်နက်ကပဋိပက္ခတွေမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းကတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်တိုက်ကျမှုသတင်းတွေအတွက်စိုးရိမ်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေပေမဲ့တိုက်ခိုက်မှုတွေဆက်လက်ပေါ်ပေါက်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းတပည့်ရင်ဘက်ကစီးရင်နောက်ဆုံးအခြေအနေ ကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုနေ့မှာဒုက္ခသည်တွေအတွက်ထိရောက်တဲ့အကူအညီတွေပေးပါဆိုပြီးတောင်းဆိုတဲ့သတင်းကိုတင်ပြပေးကြပါရစေ။မြန်မာနိုင်ငံမှာလက်နက်ကိုင်စစ်ရေးပြည်ပခါတွေကြီးထွားလာနေတာနဲ့အမျှလူသားချင်းစာနာမှုအကျက်တဲတွေပေါ်ပေါက်နေတာကိုလက်တွေ့ကြကြဖြစ်ရှင်းမှုဒေသခံအကူအညီပေးရေးလုပ်ငန်းတွေမှာပါဝင်နေတဲ့သူတွေကနိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေကိုကူညီပေးတဲ့အခါမှာမြေပြင်ဖွဲ့စည်းတွေနဲ့ဓာတ်ရိုက်ဆက်သွယ်ဆောင်ရွက်မှာပဲထိရောက်မှုရှိနိုင်တယ်ဆိုပြီးတော့လည်းအကြံပေးပါတယ်။ဩဂုတ်လ19ရက်နေ့ဒီကနေ့ကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုနေ့မှာဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်နေတာတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်။
စီရေးပြပခပြင်ထန်တဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီအပြည့်အဝမရရှိဘူးလို့စစ်ပြေးဒုက္ခသည်ရေးဆောင်ရွက်နေတဲ့အဖွဲ့တွေက VOA ကိုပြောပါရယ်မြန်မာနိုင်ငံအနှံ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဓာတ်ရိုက်ထိခိုက်ခံရသူတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအရှိန်မြင့်ပြီးတော့မြေပြင်မှာအမှန်တကယ်ကူညီပေးနေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ပြီးအကူအညီပေးဖို့တောင်းဆိုထားတယ်လို့တအံမျိုးသမီးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါရယ
်နိုင်ငံတကာအဖွဲ့အစည်းအနေနဲ့ပေါ့နော်ရှမ်းမြောက်တာမကပေါ့နော်မြန်မာပြည်မှာရှိနေတဲ့လူထုတွေစီဗစ်ရှောင်တွေအတွေ့လူသားချင်းစာနာထထမှုတွေမြင်မြတ်ကူညီပံ့ပိုးဖို့တောင်းဆိုချင်တယ်လို့တစ်ဖက်မှာလည်းတကယ့်ကိုဘယ်ဒေတာမဆိုပြေပဲအရက်မဆိုပေါ့နော်အခုဆိုရင်ရှမ်းမြောက်မှာဆိုရင် local CSO နဲ့ CBO တွေပဲအဓိကချိတ်ဆက်ပြေမှဆောင်ရွက်နေတဲ့အပိုင်းတွေကူညီပေးနေတဲ့အပိုင်းတွေကပိုများတဲ့အခါကျတော့ဒီအံ့ပိုးမှုတွေကိုလည်းတကယ့်ကို local CS ပြေမှလှုပ်ရှားနေတဲ့အဖွဲ့စီလူမှုအဖွဲ့စီတွေပဲပြောပြော CSO တွေပဲပြောပြောပေါ့နော်အမျိုးတရချစ်ဆက်ပြည်မှကုညီပံ့ပိုးမယ်ဆိုရင်တော့ပိုပြည်မှထီရောက်မယ်ပိုပြည်မှလည်းလုံလုံလောက်လောက်ကုညီချစ်ဆက်ပေးနိုင်မယ်လို့မျှော်လင့်ပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာတစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ကြတဲ့ကစစ်ကောင်စီဘက်ကလေကြောင်းတက်ခတ်မှုတွေအလွန်ကျွံအသုံးပြုနေတာကြောင့်စစ်ပြေးဒုက္ခသည်အရေးအတွက်တိုးလာနေတာပါရှမ်းမြောက်ပိုင်းဒေသအတွင်းမှာစစ်ပြေးဒုက္ခသည်ဦးရေ6000ထက်မနည်းရှိနေပြီးတော့မြေပြင်မှာတိထမကအရေးအတွက်ပိုများနိုင်တယ်လို့တအံမျိုးသမီးအဖွဲ့ကပြောပါတယ်စစ်ပြေးဒုက္ခသည်တွေများပြားနေပြီးလူခွင်ရင်နဲ့လူသားချင်းစာနာမှုအကူအညီလုံလောက်မှုမရှိဘူးလို့ဆိုပါတယ်အလားတူကရင်ပြည်နယ်မှာလည်းဒီ3နှစ်ကျော်ကာလအတွင်းမှာစစ်ပြေးတိမ်းရှောင်နေရသူ3သိန်းခွဲလောက်ရှိပါတယ်တချို့ကတော့ကရင်ပြည်နယ်တဲဘေးကင်းတဲ့နေရာမှာခိုးလုံနေကြတယ်လို့တချို့ကတော့တခြားတိုင်းနယ်ပြည်နယ်တွေဘက်ပြောင်းရွှေ့ခိုးလုံနေကြပါတယ်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မြေပြင်မှာစစ်တမ်းတိကျခန်းစားနေရသူအမှန်တကယ်လူသားချင်းစာနာမှုကူညီလိုအပ်နေသူတွေကိုအချိန်မြင့်ပံ့ပိုးကူညီပေးဖို့ပန်ကြားလိုတယ်လို့ကီနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှနှစ်လည်းဖြစ်ကီနီလူခွင့်ရည်တီထောင်သူလည်းဖြစ်တဲ့ကိုပညာက VOA ကိုပြောပါရယ်စေပြိပခနဲ့မလုံခြုံမှုတွေကြားစစ်ပြေးဒုက္ခတဲ့အများစုဟာစားတောက်နေထိုင်ရေးအတွက်အလူရှင်တွေကိုပဲမိခိုအားထားနေရတာကြောင့်စိတ်ကြယောဂါစတဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေအကြီးအကျယ်ခံစားနေရတယ်လို့ကိုပညာကဆိုပါရယ်
ဆက်ပြောနိုင်မယ့်အခြေအနေလည်းမရှိဘူးပေါ့နော်ငွေကြေးဝင်ငွေလည်းမရှိဘူးစားရည်နေရေးကပိုကျက်တဲလာတယ်အာလိုအပ်တဲ့အာဟာရပြည့်မီနိုင်မှုလည်းမရှိဘူးအာသူများကြွေးတာကိုပဲလက်ဖြာခံတောင်းဆိုင်ရတဲ့ဘဝကသူတို့အခက်ခဲဆုံးစင်ကုန်မှုအကြီးဆုံးတစ်ခုလို့ပေါ့စိတ်ပဲဆင်ရပြောလို့ရတော့ပါဘယ်လို့ဆိုတော့ကျွန်တော်ပြည်နယ်ကလူတွေကကိုယ့်ကိုယ်ပဲစိုက်ကြတယ်မွေးကြတယ်စားကြတယ်ဘဝကနေအခုလိုမျိုးသူများပြေးတာကိုပဲစားနေရတယ်သူများမိခိုးရတဲ့ဘဝရောက်သွားတော့ရုပ်ပန်းဆိုင်ရာအရာကတော့ဒီပိုင်းမှာစိတ်ပန်းဆိုင်ရာတော့တော်လေးချက်စင်တာကိုကျွန်တော်ခံစားရတယ်
။ဇူလိုင်လကထုတ်ပြန်ထားတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယုံ UNO ချရဲ့အစီရင်ခံစာအရမြန်မာပြည်တွင်းမှာစစ်ပြေးဒုက္ခသည်ရေအတွက်အနည်းဆုံး3သန်းရှိနေကြောင်းဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအခြေအနေဟာအလွန်မင်းဆိုးရင်စရာဖြစ်နေပြီးနိုင်ငံအနှံ့ပြားမှာဖြစ်ပွားနေတဲ့ပြည်ပခါတွေကြားမှာအရက်သားတွေရင်ဆိုင်နေရတဲ့ဆုံးရှုံးမှုအများဆုံးဖြစ်တယ်လို့လည်း UNO ချကပြောပါတယ်။
ဒါကတော့ကမ္ဘာလူသားချင်းစာနာမှုနေ့မှာဒုက္ခသည်တွေကိုထိရောက်တဲ့အကူအညီတွေပေးပါဆိုပြီးတောင်းဆိုတဲ့သတင်းကိုစီတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီဖွဲ့လိုက်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအပေါ်မှာအမြင့်သုံးသက်ချက်သတင်းကိုတင်ပြပေးကြပါတယ်စစ်ကောင်စီကမကြသေးခင်တုန်းကအစ်စ်ဖွဲ့စည်းလိုက်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအဖွဲ့ရဲ့ရည်ရွယ်ချက်အပေါ်မှာအကဲခတ်တွေကမေးခွန်းထုတ်ဆိုရင်းနေကြပါတယ်စစ်ဌာနချုပ်တခုကြာဆုံးခဲ့တာအပါအဝင်စစ်ရေးအရာစစ်ကောင်စီအရေးနိုင်နေတဲ့အချိန်မှာဒီလိုမျိုးဖွဲ့စည်းလိုက်တဲ့အကြမ်းဖက်နှိမ်နင်းရေးဗဟိုတိုက်ဖျက်မှုကြီးကြပ်အဖွဲ့ဟာလက်တွေမှာအများပြည်သူလုံခြုံမှုကိုပေးစွမ်းနိုင်မလားဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်စစ်ကောင်စီရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေနဲ့ပတ်သက်လို့အမြင့်သုံးသက်ချက်တွေကိုရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမမျှတစင်အောင်တင်ပြပေးထားပါတယ်
။ VOA ကလက်ခံရရှိတဲ့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ဩဂုတ်လ16ရက်နေ့နေ့စွဲနဲ့ဖွဲ့စည်းခဲ့တဲ့အကြမ်းဖက်နှိမ်နင်းရေးဗဟိုတိုက်ဖျက်မှုကြီးကြပ်ရေးအဖွဲ့မှစစ်ကောင်စီနယ်စပ်ရေးရာဝန်ကြီးကိုဥက္ကဋ္ဌနေရန်ထားပြီးကာကွယ်ရေးဒုဝန်ကြီး၊ပြည်ထောင်စုဒုဝန်ကြီး တွဲဘဲစီရေးချုပ်တွဲဘဲစစ်ထောက်ချုပ်တိုင်းစစ်ဌာနချုပ်အသီးသီးရဒုတိယတိုင်းမှုတွေပြည်내နဲ့တိုင်းတွေရလုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးတွေအပါအဝင်ရဲချုပ်နဲ့မြန်မာနိုင်ငံစစ်မှုရဟန်းအဖွဲ့မိသက်ဌာနတို့ပါဝင်ဖွဲ့စည်းထားပါတယ်အဖွဲ့တွေကိုနေပြည်တော်တိုင်းပြည်နယ်ခရိုင်မြို့နယ်အဆင့်ဆင့်သာမကရက်ွက်ကြီးရွာအုပ်စုလိုက်ပါဖွဲ့စည်းပြီးလက်နက်တန့်စစ်ပေးမယ်အထူးပါဝင်ပါတယ်။ဥပဒေပညာရှင်တဦးကတော့ဥပဒေချောင်းအရာအာဏာရသူဘက်ကဖွဲ့စည်းခွင့်ရှိပေမဲ့အဲ့ဒီအဖွဲ့ကဖော်ဆောင်မဲ့လူရဲတွေကပြည်သူပေါ်လုံခြုံစေမလားကြောက်ရွံ့စေမလားဆိုတာမေးခွန်းထုတ်เสียရှိတယ်လို့ထောက်ပြပါတယ
်။တကယ်လက်တွေ့အကောင့်တွေပေါ်တဲ့နေရာမှာဘလို့အကြမ်းတက်ကိုနေနေတာလဲ။အကြမ်းတက်ကိုဘယ်လိုအဓိပ္ပာယ်ဖွင့်ဆိုလဲအကြမ်းတက်ဥပဒေနဲ့တက်ဆိုင်တဲ့အကြမ်းတက်ကိုလားရာဇဝမှုနဲ့ပတ်သက်တဲ့အကြမ်းတက်ကိုလားဘယ်လိုနိုင်နေတာလဲဆိုတာကသူလောက်ရပေါ်မှာပဲမှုတည်တာပါဆရာမရဲ့အဲ့တော့ချိန်နေချိန်ကာကနိုင်ငံရေးဒိုင်းပြည်တစ်ခုရဲ့နိုင်ငံရေးနဲ့အခြေပေါ်မှုတည်ပြီးတော့အာဏာရှိတဲ့လူကဟိုဖွဲ့ဖွင့်ရှိနေလို့ဖွဲ့တဲ့သဘောမျိုးဖြစ်သွားတာပါဆရာမရဲ့အဲ့တော့သူတို့ရဲ့ပြုမှုလောက်ဆောင်ချက်ကအကြမ်းတက်ဆိုတာဘာလဲအကြမ်းတက်ကတာစီနိုင်နေတဲ့ဥပဒေနဲ့သူကပတ်သက်တဲ့အဖွဲ့အစည်းမျိုးဆိုလဲသူကဥပဒေထဲမှာတော့ဖွဲ့ဖို့ဟာခွင့်ပြုထားတာတွေရှိတာ哦နောက်တစ်ခါရာဇဝမှုနဲ့ပတ်သက်တဲ့အကြမ်းဖက်တာတွေကိုကာကွယ်ဖို့လားဆိုတော့ပြည်မှုလုံဆောင်ချက်နဲ့တက်ဆိုင်ပါပါဆရာမမှုပေါ်မှာမှုတည်တယ်နိုင်ငံသားခွင့်ရလူခွင့်ကိုကာကွယ်ဖို့လားနိုင်ငံသားခွင့်ရလူခွင့်ကိုကာကွယ်တာမဟုတ်ဘဲနဲ့နိုင်ငံသားတွေကိုကြောက်အောင်လုပ်ဖို့လားသူရဲ့မှုပေါ်မှာမှုတည်ပြီးတော့ပဲသူကဟိုရွေးချက်နဲ့အလုပ်လုပ်ကြတာ
ဖွဲ့စည်းတဲ့အကြောင်းရင်းနဲ့ပတ်သက်လို့စစ်ကောင်စီကရှင်းရှင်းလင်းလင်းထုတ်ပြန်ထားတာမရှိသေးပါဘူးနေမီလိုက်ပြည်သူလုံခြုံရေးနဲ့အကြမ်းဖက်နှိမ်နင်းရေးအဖွဲ့တွေကိုဘယ်တော့ဖွဲ့စည်းမလဲဘယ်နေရာမှာအသုံးပြုမလဲဆိုတာတော့အသေးစိတ်ထုတ်ဖော်ပြောတာမရှိသေးပါဘူးစစ်ကောင်စီထုတ်ပြန်ချက်မှာတော့လက်တလုံးတိုက်ပွဲတွေနဲ့ကင်ညီတဲ့လက်နက်နဲ့စစ်ပစ္စည်းတပ်ဆင်မှုထိထိရောက်ရောက်တိုက်ပွဲဝင်နိုင်မဲ့နည်းပြဟာတွေလေ့ကျင့်ပေးဖို့နဲ့နည်းပညာမြင့်စစ်လက်နက်ပစ္စည်းတွေကိုကင်တွဲအသုံးပြုဖို့အတွက်အတတ်ပညာရှင်တွေထည့်သွင်းဖွဲ့စည်းနိုင်မှုဟာဒီဘဟုကြီးကြပ်မှုအဖွဲ့ရဲ့တာဝန်တွေလို့ဆိုထားပါတယ်။ထိုင်းမြန်မာနယ်စပ်အခြေစိုက် CDM တပ်မတော်သားတွေဖွဲ့စည်းထားတဲ့ပြည်သူ့ပန်းနိုင်အဖွဲ့တာဝန်ခံ CDM တပ်မတော်အရာရှိကိုနောင်ယူကတော့စစ်ကောင်စီကမြို့ရွာတွေမှာစစ်တပ်အရင်တပ်ဖွဲ့တွေဖွဲ့စည်းလာတာဖြစ်တယ်လို့စစ်ကောင်စီထောက်ခံမှုရှိတဲ့ဒေသတချို့မှာတော့ပြည်သူ့စစ်စုဖွဲ့ပြင်ဆင်မှုတွေနည်းနည်းပိုပြီးတော့အားကောင်းလာနိုင်တယ်လို့တော်လှန်ရေးအဖွဲ့တွေကိုတံပြန်တိုက်နိုင်ဖို့ပြင်ဆင်လာတာဖြစ်တယ်လို့သူကပြောပါတယ်
။ဒီပြည်သူ့လုံခြုံရေးနဲ့အကြံဖန်နှိမ့်ရေးဘူကြီးကြပ်မှုကွက်မှုအဖွဲ့ဆိုပြီးသူတို့စုဖွဲ့လိုက်တဲ့ပုံစံတွေလုပ်ငန်းတာဝန်တွေကိုကျွန်တော်လေ့လာသုံးသပ်ကြည့်တဲ့အခါမှာဒီစစ်ကောင်စီအနေနဲ့ပေါ့နော်ကျွန်တော်စစ်တပ်အရင်တပ်ဖွဲ့ပုံစံမျိုးစုဖွဲ့လေ့ကျင့်ပြင်ဆင်လုပ်ဆောင်လာတာလို့ပြောလို့ရပါတယ်။အဲ့တော့ကျွန်တော်ဒီရဲကြောကဝေးအဖွဲ့ဒီအဖွဲ့စည်းလေ့ကျင့်ပြီးတာလက်နက်တက်ဆင်ပြီးတာတွေကျွန်တော်လုံဆောင်လာမယ်လို့ယူဆပါတယ်ပြီးတော့ဒီနှီးပညာဆက်သွယ်ရေးအထောက်အကူပြုတက်တယ်လေအစုဖွဲ့လာနိုင်ပါတယ်ဒီတာမန်လက်နက်ငယ်တွေအပြင်အခြားဆက်လက်နက်တွေအထိတက်ဆင်ပြီးတာမျိုးတွေလည်းချိတာနိုင်ပါတယ်အကျိုးဆက်အနေနဲ့တော့ကျွန်တော်တို့ဒီစစ်ကောင်စီထိကျုံမှုရှိတဲ့ဒေသတွေမှာကျွန်တော်ပြည်သူ့စစ်စုဖွဲ့ပြင်ဆင်မှုတွေပုံမှုအကောင့်ချပြန်လာမယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်ဟုတ်ကဲ့
စစ်ကောင်စီထုတ်ပြန်ချက်ထဲမှာတော့ပြည်သူ့လူမျိုးရေးနဲ့အကြမ်းဖက်နေနေရဲ့အဖွဲ့ဝင်တွေရဲ့တာဝန်ထမ်းဆောင်မှုကာလပေါ်မူတည်ပြီးပြည်သူ့စစ်မှုထမ်းဥပဒေနဲ့အညီရွှေဆိုင်ခွင့်ရှော့ပေါ်ခွင့်နဲ့ကင်းလွတ်ခွင့်တွေဆောင်ရွက်ပေးမယ်လို့ဖော်ပြထားပါတယ်။နောက်ပြီးအခြေအနေရပြုံးတီးသွားတဲ့အင်အားတွေဖြည့်တင်းပေးတာတိုးချဲ့ဖွဲ့စည်းတာခေတ်ကာလနဲ့လိုက်လျောညှိတွေ့အောင်အရေးချင်းဖြည့်တင်းတာတိုးတက်ပြင်ဆင်ဖွဲ့စည်းတာတွေလုပ်ရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုရီလုံနိုင်မှုအတွေ့အတတ်ပညာရှင်တွေထည့်သွင်းဖွဲ့စည်းထားမယ်လို့ဖော်ပြထားပါတယ်။နောက်ပြီးတော့ခန့်အပ်လိုက်တဲ့သူတွေကိုတတ်မှတ်နေမြေတွေနဲ့တာဝန်တွေပေးရထားမှာဖြစ်တယ်လို့တိုက်ပွဲကြဆုံတပ်ဖွဲ့ဝင်တွေအတွေ့ထောက်ပံ့ကူညီမှုတွေရအောင်ဆောင်ရွက်ပေးသွားမယ်လို့ဖော်ပြထားပါတယ်။အခုနှစ်ဇန်နဝါရီလအစောပိုင်းမှာပဲပြည်သူ့လုံခြုံရေးစနစ်အကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကခက်စိတ်စိတ်ထုတ်ဖော်ပြောတာပါဒီဖွဲ့နဲ့ပတ်သက်လို့အသေးစိတ်မေးမြန်းမှုစစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းဆက်သွယ်ပြီးမှလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးရှင
်ဒါကတော့စစ်ကောင်စီရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်ပေါ်မှာအကဲခတ်တွေရဲ့အမြင်မမျှတစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကိုလိုင်းတူမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်း Internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။ လိုင်းဒိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့ဆွေးနော် VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနာဆင်နိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885ရို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1509ရို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းရဲ့ဩဂုတ်လ19ရက်တနင်္လာနေ့ညချမ်းအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။အမေရိကန်ပြည်ထောင်စုရဲ့အနောက်အလယ်ပိုင်းမှာရှိတဲ့ Wilkinson ပြည်နယ်ကတော့သမရရွေးကောက်ပွဲအတွက်အရေးကြီးတဲ့ပြည်နယ်၃ခုတည်းကတစ်ခုဖြစ်ပါရစေ။မဲဆွယ်စည်းရုံးမှုတွေတိုးလာနေတာနဲ့အမျှဒီပြည်နယ်မှာဘလို့အချက်တွေကမဲဆန္ဒရှင်တွေကိုမဲပေးဖို့တတ်ကြစေပါသလဲ။ Kane Farabat သတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါမယ်
။ Wilkinson ပြည်နယ်ကစားတောက်ဆိုင်ပိုင်ရှင် Gonzalo Press ကို2018ခုနှစ်တုန်းက VOA ကမေးမြန်းတဲ့အခါသူစီးပွားရေးလုပ်ငန်းတွေတိုးလာဖို့မျှော်လင့်ထားတဲ့အကြောင်းအခုလိုပြောဥပါရတယ
်။
ဒါကျွန်တော်ရဲ့ဒီလက်မှတ်ပါပဲ
။အကြောင်းကတော့ထိုင်ဝမ်ကုမ္ပဏီ Foxconn ကဒီနေရာနဲ့တိတ်မဝေးလာတဲ့နေရာမှာ TV အပြားထုတ်လုပ်မဲ့စက်ရုံအကြီးကြီးတစ်ခုတည်ဆောက်ပြီးအလုပ်သမား 13,000 လောက်ခန့်ဖို့ရှိခဲ့လို့ပါ။အဲ့ဒီအလုပ်သမားတွေဟာသူ့ဆိုင်ကိုလာကြမယ်လို့မျှော်လင့်ခဲ့မိတာပါ။ဒါပေမဲ့လည်း Press ရဲ့အိမ်မက်တွေ Foxconn ရဲ့အစီအစဉ်တွေကဖြစ်မလာပါဘူး။အခု Wisconsin တောင်ပိုင်းက Foxconn ဆက်ရုံကိုလူလျှော့ထားပြီးခန့်ထားတဲ့သူက1000အောက်ပဲရှိပါတယ်
ဒီဂရီတွေကဘယ်တော့မှဖြစ်မလာပါဘူ
းစားသုံးသူတွေနဲ့အလုံများနေတဲ့စားတောက်ဆိုင်စား Press ဟာလူမရှိတဲ့ဆိုင်မှာဝန်ထမ်းရှားပါတာငွေကြေးဖောင်းပွားမှုကြောင့်ဇယိတ်တိုးလာတာတွေနဲ့ကြုံနေရပါတယ
်စီးပွားရေးကကျွန်တော်တို့အတွက်တော်တော်လေးမကောင်းတာပ
ါ I think that the real key
ကျွန်တော်အထင်တော့လူတွေမဲသွားပေးရတဲ့အဓိကအကြောင်းကစရိတ်တွေတက်လာတဲ့ကိစ္စဘယ်လိုဖြေရှင်းရမလဲဆိုတာပါပဲ
Bob Whitkey ဟာ Wisconsin ပြည်နယ် Republican အမတ်တစ်ယောက်ပါသူ့မဲဆန္ဒနယ်က Press ဆိုင်နဲ့ Foxconn ဆက်ရုံနားမှာရှိပါတယ်စီးပွားရေးဟာမဲပေးသူတွေအတွက်ထိတ်တန့်ဦးစားပေးဖြစ်နေတဲ့တစ်ချိန်တည်းမှာပဲဥပဒေပြုအမတ်တွေကြားပူးပေါင်းဆောင်ရွက်မှုမရှိတာကိုလည်းစိတ်ပျက်စရာအဖြစ်သူမကြာခဏကြားနေရပါတယ်
that we don't work together.
ကျွန်တော်တို့အတူပူးပေါင်းမလုပ်ကြဘူးဆိုတာနှစ်ဖက်စလုံးကကြားနေရတဲ့အသံပါ။အဲ့ဒီအတွက်ဘာအလုပ်မှမဖြစ်ပါဘူး
။ Nick Ramos က Wisconsin ပြည်နယ် Democracy ရေးလှုပ်ရှားမှုအဖွဲ့ကဖြစ်ပြီး Wisconsin ပြည်နယ်မှာအစိုးရကောင်ရရှိရေးပါတီနှစ်ရလုံးပါဝင်တဲ့အဖွဲ့ဖြစ်တယ်လို့သူကပြောပါတယ်။ Wisconsin ပြည်နယ်မှာပြည်နယ်မဲဆန္ဒနယ်ပြောင်းလဲရေးအောင်မြင်အောင်ပါဝင်လှုပ်ဆောင်ခဲ့တဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။သူနဲ့စကားပြောကြည့်တဲ့မဲဆန္ဒရှင်တချို့ကတော့American democracy အနာဂတ်ကိုစိုးရိမ်တယ်လို့ပြောကြပါတယ
် My hope is that no matter who ends up taking the oval office
တမရဘသူပဲဖြစ်ဖြစ်ပါကျွန်တော်မျှော်လင့်တာကလူတွေနဲ့တကယ်ထိတွေ့ဆက်ဆံတဲ့သူဒီမိုကရေစီကိုကာကွယ်တဲ့သူဖြစ်ရုံမကအခြေအနေတွေပိုကောင်းလာအောင်တကယ်ကြိုးစားတဲ့သူဖြစ်တင်ပါတယ
် Wisconsin ပြည်နယ်ဟာတခြားပြည်နယ်တွေလိုပဲကွဲပြားနေပြီးဒီပြည်နယ်မှာမဲနိုင်ဖို့ဆိုရင်တော့မဲဆန္ဒရှင်တွေကိုနိုဝင်ဘာမှာမဲလာပေးဖို့ဘလောက်လုံနိုင်တယ်လဲဆိုတဲ့အပေါ်မူတည်နေပါတယ
်ဒါကြောင့် Wisconsin ကသူတွေကိုမေးပါမယ်မဲပေးဖို့အဆင်သင့်ဖြစ်ပါပြီလား
လက်တလောကောက်ယူထားတဲ့စစ်တမ်းတွေမှာတော့ Wisconsin ပြည်နယ်မှာဒုသမ္မတ Kamala Harris က Republican သမ္မတဟောင်း Donald Trump ထက်နားတပြားသားနေပါတယ် A vote
for Trump is Trump ကိုမဲပေးတာက Wisconsin ကိုကယ်တင်ဖို့ပါခမရတို့တိုင်းပြည်ကိုကယ်တင်ဖို့လည်းဖြစ်ပါတယ်
စားတောက်ဆိုင်ပိုင်ရှင် Gonzalo Press ကတော့နိုင်ငံရေးပွဲတွေမတက်သလိုသမရလောင်းတွေနဲ့လည်းမတွေ့ဘူးပါဘူ
း lifestyle never change
ဘသူဝဲတက်တဲ့လူနေမှုပုံစံဘယ်တော့မှမပြောင်းပါဘူးကျွန်တော်ကတော့တပတ်ခွန်ရက်လုပ်နေရတဲ့ပုံမှန်အတိုင်းပဲအခွန်လိုက်ပုံမှန်ပေးနေရတယ်ခံစားခွင့်လည်းဘာမှမရပါဘူး
I don't see no benefit
သူဆုံးဖြတ်ချက်ကိုအလွှမ်းမိုးနိုင်ဆုံးကိစ္စကတော
့ sometimes I bother for
တခါတလေတော့ပြောင်းလဲဖြစ်မဲ့သူကိုကျွန်တော်တော့မဲပေးတာပါပဲ
Wisconsin ပြည်နယ်ကအခြေအနေတွေကိုတင်ဆက်ပေးခဲ့တာပါခင်ဗျာ
ဒါကတော့အမေရိကန်ရွေးကောက်ပွဲမှာအရေးပါတဲ့ ဒီဝက်ကွန်ဆန်ပြည်နယ်အကြောင်းကိုကိုငင်းချမ်းတင်ပြပေးခဲ့တာပါရှင်ဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးကြပါမယ်ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြားမှာလက်နက်ကြီးနဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားပြည်သူသေဆုံးမှုကရာကျော်လာပြီးဖြစ်ပါတယ်ဒီထဲမှာလူခွေချိုးဖောက်ခံရမှုတွေလည်းရှိနေပါတယ်လို့လူခွေစောင့်ကြည့်သူတွေကပြောပါတယ်။စေရေးပဋိပက္ခတွေကြားမှာစစ်ကောင်စီကိုတိုက်နေတဲ့လက်နက်ကိုက်အဖွဲ့တွေဘက်မှလည်းလူခွေအပေါ်မှာလေးစားလိုက်နာမှုအားနည်းချက်တွေရှိတယ်ဆိုပြီးတော့ပြောပါတယ်။လူခွေစောင့်ကြည့်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရှမ်းလူခွေမန်နိုင်ပြောရေးဆိုခွင့်ရှိသူရိန်းလျန်ဟန်ကိုကိုငင်းချိုင်းအေးကဆက်သွယ်မေးမြန်းထားပါတယ
်။ဒီတစ်ပတ်မေးမြန်းခန်းမှာတော့စစ်ပွဲရှိန်မြင့်နေတဲ့ရှမ်းမြောက်မှာရဲသားထိခိုက်မှုအခြေအနေမေးမြန်းနိုင်မှုကိုရှမ်းပြည်ကလူခွေချိုးဖောက်ခံရမှုတွေကိုအနီးကပ်လေ့လာစောင့်ကြည့်မှတ်တမ်းတင်နေတဲ့ရှမ်းလူခွေမန်နိုင်ကပြောရေးဆိုခွင့်ရှိသူရိန်းလျန်ဟန်ကိုဖိတ်ကြားထားပါတယ်။ရှမ်းလူခွေမန်နိုင်ကအောက်ခြေမြေပြင်နဲ့ဆက်သွယ်အလုပ်လုပ်ကိုင်နေရတာဖြစ်လို့လူမျိုးရေးရသူ့ရဲ့မျက်နှာကိုတော့ဖုံးထားမှဖြစ်ကြောင်းချွတ်တင်သတိပြုပြကြပါမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါရှင်။
ဟုတ်ကဲ့ဗျာပထမဆုံးတော့ပေါ့နော်ရှမ်းပြည်မှာတိုက်ပွဲတွေကအရှိန်မြင့်နေတယ်အမျိုးကြီးတွေအထိရောက်နေတယ်စစ်ပြေးဒုက္ခတွေလည်းများလာတယ်ဒီလိုအနေထားမှာဆိုရင်ရှမ်းလူခွေမန္တရဲ့စောင့်ကြည့်မှုမှတ်တမ်းတွေအရရှမ်းပြည်ကအရက်သားတွေရင်ဆိုင်နေရတဲ့အခြေအနေကိုအရင်ဆုံးရှင်းပြပေးပါခင်ဗျာ
မြို့တွေမှာကကျတော့ဒီစစ်ကောင်စီကနေမှဒီဘောနောတိုက်ပွဲမဖြစ်ဘဲနဲ့လေကြောင်းကနေပုံကျဲတဲ့အသားတွေကိုလုံနေတဲ့မျိုးတွေရှိရဲမြေကြီးမှာတိုက်ပွဲမရှိပေမဲ့ဟိုဒီလိုမျိုးတိုက်ပွဲကြမှာဒီလိုနည်းနည်းမြို့အဲ့လိုလေရင်နဲ့ဘောနောနေတိုင်းနေတိုင်းဒါကြီးပုံကျဲရတဲ့ဒါမျိုးဖြစ်တဲ့ဥမာကျမတို့ဒီတိန်နီဘောနောတိန်နီလိုလောက်ကိုင်းလိုဒီဒေတာတွေမှာဆိုတော့ကျမတို့ဒီဟိုတိုက်ပွဲတွေမရှိဘူးဟာမမမဖြစ်ဘူးဒါပေမဲ့ဟိုအမြဲတမ်းဒီအရက်သားနေရာတွေကပုံကျဲခံနေရတယ်ကျမတို့ဒီတိန်နီမှာဆိုကျမတို့ဖြစ်စဉ်ဟိုငါးခုလောက်ရှိပြီထင်တယ်ရှင်ကျမတို့ကျမမမီလောက်ဆိုဘောနောအဲ့လိုမျိုးအခြေအနေတွေရှိတယ်ဒါကတော့ဒီတော်လိုင်းအင်အားဆိုထိန်ချုပ်ပြီးသားမျိုးတွေမှာပေါ့နော်ဒီလေကြောင်းရံကြောက်နေရတယ်ပေါ့ကျမတို့ဒီဒေတာခံတွေကလေကြောင်းရံနေကြောက်နေရတယ်အသက်တွေဆုံးရှုံးနေကိုဒေတာခံတွေရဲ့အဲအများစုကတော့အများဆုံးဆုံးရှုံးနေဟိုအဆောက်အဦတွေလည်းဒီအရက်သားတွေရဲ့အဆောက်အဦတွေပဲဖြစ်တယ်ပေါ့နော်ဒါကတပိုင်းရှင်နောက်တပိုင်းကျွန်တော်တို့အဲဒီလိုမျိုးမျိုးမပေါ့ဒီမျိုးတွေမှာတော့အများဆုံးကျမတို့ကစစ်ပြေးဒုက္ခတွေတွေအများများတယ်ပေါ့နော်ဒီမျိုးတွေထွက်ပြေးနေစစ်ပြေးဒုက္ခတွေအများများနေတယ်ပြီးရခါကျမတို့ဒီနှစ်ဖက်တိုက်ပွဲကြမှာလက်နက်ကြီးမှန်တာတွေထိမှန်တာတွေရှိတယ်ဟိုလေရင်ပေါ့နော်ဒီလေရင်ပုံကျဲမှုတွေကြောင့်အမျိုးအရက်သားထိခိုက်သေးဆုံးတာတွေရှိတယ်နောက်တစ်ခုကကျတော့ဘာဖြစ်လဲဆိုတဲ့ခါကျမတို့ဒီအရက်သားတွေနေအိမ်ပေါ့နော်နေအိမ်ယူတာတော့ဘယ်ဘက်ကလုံးလုံးလုံးမှမတိပဲနဲ့ပေါ့နော်ကျမတို့နေအိမ်တွေမှာဒီပြက်ဟိုနေအိမ်မှာတက်နေတယ်ပစ္စည်းတွေယူတယ်အရက်သားပစ္စည်းလူရယူရခံရတယ်အဲ့လိုမျိုးတွေရှိတယ်ကြောက်မဲ့မှာဆိုတော့ကျမတို့ဒီအရက်သားတွေပေါ့နော်ဟိုအဖမ်းခံရမှာပြစ်တက်ခံရတာမျိုးတွေလည်းရှိတယ်ဟိုဘယ်သူလုံးလုံးလုံးသားမှန်းလည်းမတိရဘူးကျမတို့အရက်သားတွေလမ်းမမှာတေးပြက်ချင်းမှအဲ့လိုတေးဆုံးနေရမျိုးတွေလည်းရှိတယ်ရှင့်ကြောက်မဲ့လို့ဒေတာမျိုးမှာကျတော့ပေါ့နော်အဲဒါကတော့ပြီးခါကျတော့ကျမတို့ဒီစိတ်ရှောင်နေပေါ့နော်အဝင်ထွက်တော့ပေါ့နော်ဒီစိတ်ရှောင်နေကုညီဖို့အတွက်ဒီလူမှုကုညီရေးကားတွေပါအဲ့လိုမျိုးအဝင်ထွက်ခန့်နေရမျိုးတွေလည်းရှိတယ်ဒါကတော့ကျမတို့ဒီတိုက်ပွဲလက်ရှိဖြစ်နေတဲ့ဒေတာတွေပေါ့နော်
ဟုတ်ရသားထိခိုက်သေးဆုံးမှုကိုဆိုရင်ရောမှတ်တမ်းတွေပါပြုစုလို့ရလာဗျ
ဟုတ်ကဲ့ရှင်ကျမတို့လက်လမ်းမီတလားပြုစုထားတာမျိုးဆိုရင်တော့ဒီလက်ရှိမှာကျွန်တော်ဆက်မကောက်ထားရတဲ့အရာဆိုရင်တော့လောလောဆယ်ပေါ့နော်ဒီတိန်နီနဲ့ live show ကျမတို့ဆက်မှာတိန်နီရဲ့ live show ရဲ့မိုးမရဲ့ကျမတို့ဆက်ပြီးကောက်ထားရဆိုရင်တော့ဒီ၃မျိုးနဲ့စုစုပေါင်းမှအရက်သားထိခိုက်သေးဆုံးမှုကျမတို့ထင်တာတော့ဟိုရှိရဲ့ရှင်အာ90နဲ့တရားကြောင်မှာရှိမှာရှင်ဒီ၃မျိုးနဲ့မှာလက်ရှိအစ်စ်ပေါ့နော်ဒါကထပ်မဆိုင်ကောက်ရအစ်စ်အဲ့တော့ကျမထင်တာတော့ခက်မှန်းချေအားလုံးပြောမယ်ကျွန်တော်ကျမတို့ဒီဖြစ်တဲ့များမျိုးပေါ့နော်ကျမတို့မိုးမိတ်ကြောက်မဲနှောင်ချိုဒီဘောလိုင်းရှိုးတိန်နီပေါ့နော်ဒီမျိုးတွေအကုန်လုံးပေါင်းလိုက်မယ်ဆိုရင်ကျမအရက်သား350နီးပါးလောက်တော့ကျမတို့ထိခိုက်တေဆုံးမှုရှိမှာရှင်ဒါခက်မှန်ချေပေါ့နော်မြေကြီးမှာဒီထက်ပိုပြီးများနိုင်နေရှင
်ဟုတ်ကဲ့တခုရက်သားတွေထိခိုက်တိဆုံးနေရတဲ့အကြောင်းရင်းအဓိကအကြောင်းရင်းဆိုရင်တော့ဘာဖြစ်မလဲမြတ
်တိဆုံးအကြောင်းရင်းနံပါတ်1ကလက်နက်ကြီးကြတာပေါ့နော်လက်နက်ကြီးကြတာရယ်ပြီးတဲ့အခါကျတော့ကျမတို့ဒီဟိုဟာဘယ်လိုပြောရမလဲဒီလေရင်ပေါ့နော်ကျမတို့ဒီလေရင်နဲ့ပုံကျဲတိုက်ခိုက်မှုကြောင့်ပေါ့နော်အဓိကတိဆုံးရတာပါရှင်ဒီနှစ်ချက်ပါရှင
်လက်နက်ကြီးကြတာမျိုးဆိုရင်ကြရောအမျိုးမျိုးခွဲနိုင်လားမြတ်လက်နက်ကင်ဘယ်တက်ဖွဲ့တွေကြောင့်လို့လေလာမှတ်တမ်းပြုထားတာရှိလဲဗျာ
အာကျမတို့တိလောက်ဆိုရင်တော့ဒီဥမာကြောက်မယ်ပေါ့နော်ဒါတော့ကျမတို့ပြီးခဲ့လေ report မှာလည်းကျမတို့ပါပြီးသွားပြီပေါ့နော်ကြောက်မယ်မှာဆိုအများဆုံးကတော့ဒီစစ်ကောင်စီတပ်ကနေမှလက်နက်ကြီးပြစ်တာပေါ့နော်လက်နက်ကြီးပြစ်မှုကြောင့်လို့ပို့ပြီးမှပြောလို့ရမယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ချက်ထက်မေးပြစီဗျာအဲ့ဒီအတွက်မှတ်တမ်းတွေရှိတယ်ပေါ့နော်အချက်လက်မှတ်တမ်းတွေပြုစုထားနိုင်တယ်ပေါ့နော
်ဥမာကျမတို့ data ခံနေရတာတည်ရပေါ့နော်ဒီလက်နက်ကြီးကလာတယ်ဆိုရင်ဒါဒီလက်နက်ကြီးကဘယ်ဖက်ကနေလာတာလဲဘသူစီကနေလာတာလဲပေါ့နော်ဒါမျိုးဆိုကျမတို့တည်ရဟောဒါကျမတို့ပြောနေတာတော့ကျမတို့ထွက်ပြီးသွား report မှာဒီကြောက်မဲရဲ့နောင်ချွေတီပေါ်မျိုးမှာတော့ဒီအများဆုံးတော့ဒီစစ်ကောင်စီရဲ့ဟိုလက်နက်ကြီးကြောင့်တော့ကျမတို့ပြောလို့ရရရှင်ဟုတ်ကဲ
့စစ်ပွဲအတွင်းထိခိုက်တဲ့လူအသက်ထိခိုက်သေဆုံးမှုတွေအိုးအိမ်ဆုံးရှုံးမှုတွေအပြင်မှာတခြားဘယ်လိုမျိုးနောက်ထပ်လူအခွင့်အရေးချိုးဖောက်ခံရတာတွေကိုတွေ့ရလဲဗျ
ကြောက်မဲမှာရောကျမတို့ဒီ live show မှာရောအဓိကတော့ဘယ်လိုမျိုးဖြစ်လဲဆိုတဲ့အခါကျတော့ဒီ စိတ်ဆောင်နေကိုပိမ့်မိနေရပါတော့စိတ်ဆောင်နေရှိရဲ့နေရာမှာဝင်ပြီးတက်ဆွဲပြီးနေရာယူလာမျိုးကနေရာမျိုးပေါ့နော်ဒီရုံရုံနှစ်ဖက်လက်နက်ကင်ကြီးကအဲ့လိုမျိုးဝင်ပြီးနေရာတက်ဆွဲတာပေါ့နော်ဒီအဲ့အရာတွေရှိတယ်နောက်တစ်ခုကကျတော့ဒီကြောက်ရင်မှာဆိုကျွန်တော်တို့ဒီစစ်ကောင်စီတက်ကနေမှဒီဟွာတွေကိုပေးမထွက်တာပေါ့နော်ဒီစိတ်ဆောင်နေရှိရဲ့ဖုံเจ้าမှာတက်လာဆွဲတယ်ပြီးအဲ့စိတ်ဆောင်နေအပြေးပေးမထွက်ပဲလောက်တာမျိုးတွေရှိတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီလူနေအိမ်နေမှာအတင်းဝင်မှာလူနေအိမ်နေပိုင်းဆိုင်နေပြီးဒါတော့စစ်ကောင်စီတက်တာပေါ့နော်ကြောက်မဲဆိုမှာကျွန်တော်တို့ဖြစ်သွားတာရှိတယ်ရက်ကွက်နစ်မှာဖြစ်သွားတယ်ကျွန်တော်တို့ရက်ကွက်ရှစ်မှာဖြစ်သွားတယ်ကြောက်မရက်ကွက်နှစ်ရက်ကွက်ရှစ်ပန်ပေါင်းရွာအဲ့ဒီလိုက်မှာဖြစ်သွားတယ်ဒီလူနေအိမ်တွေဝင်နေဝင်ပြီးမှကျမတို့ဒီရွှေတွေငွေတွေယူတယ်အာပြီးတော့ဝင်ပြီးတက်ဆွဲတယ်အဲ့လိုမျိုးတွေအတမအဲ့လိုယူလာတာရှိတယ်ရှင်ဒါကျမတို့ဒီတခြားမှတ်တမ်းတင်လို့ရတဲ့ဟာမျိုးပေါ့နော်နောက်တစ်ခါကျတော့ဒီရွာအဝင်ထောက်ပိတ်လိုက်လာရွာအဝင်ထောက်ကိုပိတ်ပြီးမှလူလာတာတိုင်းလောက်တာပေါ့နော်ဒါကလည်းကြောက်မှမှာပဲဖြစ်သွားတော့ကြောက်မယ်မျိုးဒီကျမတို့ဒီဇော်တိကုံရွာနဲ့ပန်ပေါင်းရွာမှာဖြစ်သွားတယ်ဟိုစစ်ကောင်စီတက်ဖက်ကကျူးလွန်တာပေါ့နော်ဒါတော့ကျမတို့မှတ်တမ်းတင်လို့ရတဲ့လောက်ရှင်ဟုတ်ကဲ
့ဟုတ်ကဲ့အမြေပြင်မှာပြစ်ပကတွေဖြစ်နေကြတဲ့လက်နက်ကင်အစုဖွဲ့တွေကြားမှာဒီလိုစစ်ပွဲအတွင်းလိုက်နိုင်ရမယ်လူခွေဆိုင်ရာတွေကိုဘလောက်ထိသူတို့လေးစားလိုက်နိုင်တယ်လို့ပြောလို့ရမလဲဗျ။ဟ
ဲ့ဟိုပုံမလင်းလင်းပြောရရင်တော့ကျွန်တော်တို့ဒီမြေပြင်မှာတော့ဒီဟိုနှစ်ဖက်လုံးကတော့ဒီလိုမျိုးနှစ်ဖက်လုံးကနေတော့ဒီလိုက်နိုင်မှာတော့ကျွန်တော်တို့အဲ့တော့အာနေနေလို့ပြောလို့ရမှာနော်။ဟိုပုံမပြောမယ်ဆိုရင်တော့ကျွန်တော်တို့ဒီစစ်ကောင်စီကတော့အစတည်းကဘယ်တော့မှလိုက်နိုင်မှုမရှိဘူးပဲအမြဲတမ်းလိုက်နိုင်မှုမရှိခဲ့ဘူး။ဟိုလုံးဝကိုမရှိတလို့ကျွန်တော်တို့ပြောလို့ရတယ်ကျွန်တော်တို့ဒီတိုင်းနဲ့လက်နက်ကင်တွေဖက်ကလည်းဒီလိုမျိုးဟိုစာရီတော့ထုတ်ထားတယ်ဒါတိုင်ကြလို့ရကြည့်လို့လောက်ထားတယ်လို့ပြောလို့ရထားတဲ့ကြောင့်ရှိတယ်ဒါမဲ့လည်းမြေပြင်လက်တွေ့မှာတော့ကျွန်တော်တို့ဒီတချို့ကျွန်တော်တို့တို့လောက်နေရတဲ့ချို့အရာတွေဒီပေါ့နော်တို့ဒီနည်းနည်းလေးတော့ကျွန်တော်တို့ဒီစေလိုမျိုးစစ်ဥပဒေတွေရောနည်းနည်းတော်တော်ညှိစုံနေရမျိုးတော့ရှိရဲ့ရှင
်ဟုတ်ကဲ့အခုချိန်မှာဆိုရင်စစ်ဆောင်တွေအများဆုံးကြုံတွေ့နေရတဲ့အခက်အခဲနဲ့စိန်ခေါ်မှုရောဘာဖြစ်မလဲခင
်ဗျလက်ရှိအခုမှာဖြစ်နေတဲ့စစ်ဆောင်တွေအများဆုံးကြုံတွေ့နေရတဲ့အခက်အခဲကကျွန်တော်တို့ဒီအဒီကတော့ဟိုပါဘောနော်ကျွန်မစိုက်ပျိုးရေးလေးလုံးလို့မရတဲ့ကတုံးလို့မရဘူးလမ်းဘက်ဆက်သွယ်ရေးလည်းပိတ်နေတယ်ဒီအခါမှာကျွန်တော်တို့ဒီကုံတွယ်ရေးလည်းပိတ်နေရမျိုးလည်းရှိရဲ့အဲ့ခါကျတော့အဒီကအခုကြုံတွေ့နေရတဲ့ဟာကျတော့ဗာလဲဆိုတော့ဒီစာနဲ့ရိတ်ခါဆန်ဘောနော်ဒီဆန်တွေပြတ်တော့ဆန်မလုံလောက်တော့ဘောနော်ဆန်မလုံလောက်တာစာနဲ့ရိတ်ခါတွေဈေးကြီးရရှင်အဒီကအဲ့အားနေရှင်လက်ရှိမှာတို့ဖြစ်နေတဲ့ဟာကတော
့ဟုတ်ကဲ့အခုနောက်ဆုံးမိကုန်းအနေနဲ့တော့ဗောနော်အပိတ်မှာရှမ်းလူခွေရေးမနိုင်နေတဲ့တိုက်ခိုက်နေတဲ့ဒီအဖွဲ့အစည်းတွေကိုဘာတွေတောင်းဆိုပန်ကြားခြင်းပါလဲည
လုံးဆယ်အတီကကျွန်တော်တို့ဒီအရက်သားတွေကိုရွယ်ရွယ်ချက်ရှိရှိပဲဖြစ်ဖြစ်ရွယ်ချက်မရှိတာပဲဖြစ်ဖြစ်ပေါ့နော်ဒီအရက်သားတွေပေါ်မှာထိခိုက်စေနိုင်မယ်ဘယ်လိုပေါ့နော်ကျွန်တော်တို့နှစ်ဖက်လက်နက်ကင်အတီကနှစ်ဖက်လက်နက်ကင်လုံးကျွန်တော်တို့တောင်းဆိုခြင်းတော့နော်ဒီရဲ့အရက်သားတွေရွယ်ချက်ရှိရှိမရှိရှိကျွန်တော်တို့အရက်သားတွေထိခိုက်စေမယ်ဒီလိုမျိုးဒီတိုက်ပွဲပေါ်ဆောင်မှုတွေဒီလိုစစ်ရဆွတ်မှုတွေကိုအမြန်ဆုံးရက်တန့်ပေးပါပေါ့နောက်တစ်ခုကကျွန်တော်တို့ဒီအရက်သားတွေကိုထင်တိုင်းကျဲတက်ဖြတ်နေတဲ့ဒီအခုလိုပြေပေါ့နော်ဒီလေကြောင်းကနေတိုက်ခိုက်မှုတွေလုပ်နေတဲ့ဒီစစ်ကောင်စီအရေးယူနိုင်ဖို့နိုင်ငံကရန်တရက်နဲ့အရေးယူနိုင်ဖို့လဲအနိုင်ဆုံးဒီနိုင်ငံကတိုက်ဝန်နေမှာစူးစမ်းပေးစေချင်ပါတယ်ဘောနော်ဒါလည်းကျမတို့အနေနဲ့ပြောချင်ပါတယ်နောက်တစ်ခုကတော့ကျမတို့ဒီရှမ်းပြည်တစ်ခုလုံးလူအခွင့်ရေးအခြေအနေဆိုတော့ကျမတို့ဒီစိတ်ဆောင်ပြည်သူတွေနဲ့ဒီတိုက်ပွဲနဲ့ကျမတို့ဒီရှမ်းပြည်ကိုကျမတို့ရှေ့ဆက်သွားနိုင်ဖို့အတွက်ဒီပြည်သူတွေနဲ့အမြန်ဆုံးအကူအညီတွေလိုအပ်နေပါတယ်အဲ့လိုစိတ်ဆောင်နေကူညီတဲ့အခါကျတော့ကျမတို့တကယ်မြေပြင်မှာလက်တွေ့ဘောနော်မြေပြင်မှာတကယ်လက်တွေ့လှောက်ရှားနေတဲ့အဖွဲ့အစည်းတွေညီညီမလက်တွေ့တကယ်အဲ့လိုတိခံနေရတဲ့သူတွေလက်ထဲရောက်ဖို့လဲကျမတို့အနေနဲ့ဝိုင်းဝန်းမှလုပ်ပေးကြပါတော့ကျမတို့အနေနဲ့တောင်းဆိုချင်ပါတယ်ရှင
်။ဟုတ်ကဲ့ဗျာအခုလိုမျိုးအချိန်ပေးပြီးပြည့်စုံစုံဖြည့်ကြပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ခင
်ဗျာ။ဒါကတော့ရှမ်းမြောက်ဒီတိုက်ပွဲတွေထဲမှာလူခွေချိုးဖောက်မှုတွေရှိနေတဲ့အခြေအနေရှမ်းလူခွေမန်နိုင်ပြောရေးဆိုခွင့်ရှိသူရိန်းလျန်းဟန်ကိုကိုငင်းညာရေးဆက်သွယ်မေးမြန်းခဲ့တာပါရှင်။ဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ပြည်တွင်းသတင်းဌာနတော်တော်များများလိုင်စင်ပိတ်သိမ်းခံရသလိုစီးပွားရေးလုပ်လို့မရတော့တဲ့အခြေအနေစိုက်သွားပါတယ်။ပြည်တွင်းသတင်းဌာနတချို့ပိတ်သိမ်းကြသလိုတချို့ကလည်းနိုင်ငံရေးအခင်းကျင်းအတွက်မှလုပ်ငန်းရေရှည်ရပ်တည်ရေးအတွက်နီလန်းသစ်ရှာဖွေပြီးဆောင်ရွက်နေကြရပါတယ်။ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်ပြန်လည်တင်ပြပေးထားပါတယ်။
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဆုံးဖြစ်နေပြီးနိုင်ငံပေါင်း180တင်းမှာအဆင့်181မှာရှိတယ်လို့နေစီမချာသတင်းသမားများအဖွဲ့ RSF ရဲ့2024ခုနှစ်အစဉ်ခန်းစာကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်သတ်မှတ်ချက်ကပြီးခဲ့တဲ့2023နဲ့ရှင်ရင်အဆင့်နှစ်ဆင့်တက်လာခဲ့ပေမဲ့ကမ္ဘာမှာသတင်းလွတ်လပ်ခွင့်အဆိုးဆုံးနိုင်ငံတစ်ခုဖြစ်နေစေပါမေလ3ရက်နေ့ချရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်က
Around the world, many workers are risking their lives trying to bring us news on everything from war to democracy.
စပွဲရီကနေဒီမိုကရေစီအထိသတင်းတွေဖော်ပြနိုင်ရေးကမ္ဘာတဝန်းကမီဒီယာလုပ်သားတွေဟာအသက်ဆုံးဆောင်ရွက်နေကြပါတယ်လို့သူကပြောခဲ့တာပါ
United Nations recognizes the invaluable work of journalists and media professionals.
လူတို့အတွက်သတင်းတွေအသိပေးထိတွေ့မှုရှိအောင်ဆောင်ရွက်နေကြတဲ့သတင်းတောက်တွေနဲ့မီဒီယာနယ်ပယ်ကပုဂ္ဂိုလ်တွေရဲ့တန်ဖိုးမဖြန့်နိုင်တဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကအသိမှတ်ပြုပါတယ်အချက်လက်မှန်တွေမရှိဘဲမဟုတ်မှန်သတင်းတွေလုံးချန်သတင်းတွေကိုတိုက်ဖြတ်နိုင်မှာမဟုတ်ပါဘူးတာဝန်ယူမှုတာဝန်ခံမှုမရှိရင်ခိုင်မာအားကောင်းတဲ့မူဝါဒတွေလည်းဖြစ်လာမှာမဟုတ်ပါဘူးသတင်းလွတ်လပ်ခွင့်မရှိရင်ဘလို့လွတ်လပ်ခွင့်မှရှိမှာမဟုတ်ပါဘူးသတင်းလွတ်လပ်ခွင့်ဟာညှင်းပယ်လို့မရတဲ့လိုအပ်ချက်တစ်ခုဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောခဲ့တာပါ2024ခုနှစ်အတွင်းကမ္ဘာမှာမီဒီယာသမားတွေအတွက်အန္တရာယ်အများဆုံးနိုင်ငံ၁၀ခုထဲမှာအာရှနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံလည်းပါဝင်တယ်လို့ RSF ကဖော်ပြပါတယ်မြန်မာနိုင်ငံတွင်းကသတင်းသမားတွေဟာလုပ်ငန်းခွင်လုံခြုံရေးအတွက်စိုးရိမ်ချမ်းရသလိုတစ်ဖက်မှာလည်းသတင်းလုပ်ငန်းလဲပတ်ဖို့ငွေကြေးအရင်းအမြစ်ကလည်းရှာပလာတယ်လို့ပြည်တွင်းသတင်းဌာနတွေကပြောကြပါတယ်။ဆီယနာသိမှုမတိုင်ခင်ကတော့ဒေတာရင်းစီးပွားရေးလုပ်ငန်းတွေထံကကြော်ညာနောက်သတင်းထုတ်လုပ်ရောင်းချမှုတွေကနေရတဲ့ဝင်ငွေနဲ့လုပ်ငန်းလဲပတ်နိုင်ခဲ့တယ်လို့မြေလက်အတန်းသတင်းဌာနရဲ့တီထောင်သူနဲ့အယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းက VOA ကိုပြောပါတယ်
။ပြည်ထနာကဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစီးပွားရေးလုပ်ငန်းရှင်တွေကကြော်ညာပြောဖို့မပြောနဲ့ကျွန်တော်တို့တဖက်တလန်ကငွေကြီးထောက်ပံ့နေဆိုရင်တော့တို့မှာအရန်အနေရှိသွားတဲ့အခါမှာအလုံးဝဒီပြည်တွင်းတွေကရတဲ့ income ကဘာမှမရှိတော့ဘူးအဲ့ဒီအပြင်ကို sanction မှာပါသွားတဲ့အခါမှာ monetization ကလုံးဝမရအောင်ကျွန်တော်တို့ဆိုရင် monetization လည်းမရအောင်ဒီလိုရက်တည်ရတယ
်ဒါပေမဲ့ဆင်အနာတိမ့်လိုက်ချိန်မှာတော့ပြည်တွင်းကရတဲ့အဓိကဝင်ငွေအလုံးရက်ဆိုင်သွားခဲ့တယ်လို့သူကပြောပါတယ်အဲ့ဒီအချိန်မှာတော့ YouTube နဲ့ Facebook တို့လိုလူမှုကွန်ရက်မီဒီယာတွေမှာသတင်းတွေတင်တာကြောင့်ရလာတဲ့ငွေကြေးနောက်နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့စီမံကိန်းရန်ပုံငွေနဲ့လုပ်ငန်းကိုလက်ပတ်ရတယ်လို့သူကပြောပါတယ
်အဓိကတော့ဟိုပါပေါ့အပြိုင်ဆိုင်ဖြစ်လာတာပေါ့နော်အရင်တော့လို့ဆိုရင်တော့ကုပ္ပိသက်နဲ့ကိုဆိုရင်တော့ဈေးကွက်မှာအရင်ကြီးဟိုပါရှင်စရာတိတ်မရှိဘူးကျွန်တော်တို့ base လုပ်ထားတဲ့မြို့နယ်ခရိုင်တိုင်းမှာတော့ကိုပဲရှိတာဟုတ်ကိုကဟိုဟာမီဒီယာရဲ့ဒီအိုက်ဒေတာရဲ့ဟိုဟာဘောဆရာတဆူလို့ပေါ့နော်တွားလို့ရကောင်းရတာပေါ့အဲအကုန်လုံးဖွဲ့စည်းပုံလည်းပြည့်စည်သွားတယ်အကုန်လုံးဒီလောက်ရကန်ရတဲ့လုပ်ငန်း procedure တွေလည်းပြောင်းသွားတဲ့အခါမှာအဲ့ဒါကျွန်တော်တို့တို့အရန်ကြီးမားတဲ့စိန်ခေါ်မှုဖြစ်လာတယ်အဲ့တော့ဘာဖြစ်လဲဆိုရင်ဒီ grant ပေးတယ်ဖွဲ့စည်းတွေနဲ့ကြပြန်တော့လဲ competition လို့ပဲပြိုင်ဆိုင်ရတာရှိတယ်အပြိုင်ဆိုင်နေရှိတယ်အပြိုင်ဆိုင်နေမှာကျွန်တော်တို့ကဒီနံပါတ်1တော့ကျွန်တော်တို့အပြိုင်ဆိုင်ကိုအရန်ကြီးဟိုဟိုပါလေအရန်ကြီးချောမွေးနေအောင် proposal မရေးတတ်ဘူးကျွန်တော်တို့လုံနိုင်တာပဲကျွန်တော်တို့သွားတယ်ကျွန်တော်တို့မလုံနိုင်တဲ့ဟာကိုကျွန်တော်တို့မရေးနိုင်ဘူးအဲ့လိုမျိုးဖြစ်တဲ့အခါမှာတော့ဟို proposal ရေးတိုင်းချုံပါလေ
လူမှုကွန်ရက်မီဒီယာတွေကရတဲ့ဝင်ငွေကလည်းစာဖတ်သူအရေးအတွက်ပုံမူတည်ပြီးရတာကြောင့်ဒေတာအခြေစိုက်သတင်းဌာနတွေအတွက်အခက်အခဲတစ်ခုဖြစ်ရပါတယ်သတင်းမီဒီယာတွေဝင်ငွေရလန်းရော့လာတာကြောင့်မြန်မာသတင်းသမားတွေကတော့အရင်ကလစာမျိုးခန်းစားခွင့်မျိုးအခုချိန်မှာအပြည့်အဝရဖို့အလို့အကန့်အာမခံချက်ရှိဖို့ကလည်းမရင်မရဖြစ်နေပါတယ်။အရင်ကပေးတဲ့လစာရဲ့ထက်ဝက်လောက်တိရှော့ကြရတဲ့အခြေအနေလို့လဲကိုစလိုင်းကောင်းမြတ်မင်းကပြောပါတယ
်။ကျွန်တော်လည်းဒီကိုဗစ်ကာလမှာအလို့အနာခံလိုက်ရတဲ့သတင်းတောက်ဖြစ်တဲ့အခါမှာကျွန်တော်လည်းလိုမျိုးကျွန်တော်သတင်းတောက်တွေကိုကျွန်တော်မခံစားကြည့်ချင်တဲ့အခါမှာကျွန်တော်တို့တောက်ခံလိုက်တယ်တောက်ခံပြီးတော့လစာကိုကျွန်တော်တို့ဂူလာပေးတာတက်တဝက်ပဲရှော့ပေးနိုင်တယ်ပေါ့နော်အဲ့ဒီဟာနဲ့ပဲကျွန်တော်တို့ရက်တည်ရတာပေါ့
ဆီယနာတိတ်မှုနောက်ပိုင်းသတင်းတောက်တွေဖန်စီထိမ့်သိမ့်ခံရမှုသတင်းတောက်တွေအတန့်အန္တရာယ်ကျုံ့ထွက်ရမှုတွေအပြင်လုပ်ငန်းလည်ပတ်ဖို့အတွက်ပါဝင်ငွေအရင်းမြစ်ဆုံးရှုံးလာပေမဲ့လုပ်ငန်းပုံမှန်လည်ပတ်နိုင်ဖို့သတင်းသမားတွေနှီးလန့်ရှာကြပါတယ်မြေလက်အတန်းသတင်းဌာနအယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းကတော့သူတို့သတင်းဌာနလက်ပတ်ရေးအတွက်နီလန်ပေါင်းစုံနဲ့ကြိုးပမ်းနေတယ်လို့ VOA ကိုအခုလိုပြောပါတယ်ရှင
်။ဒီ organization structure ကိုကောင်းတည်ဆောက်မယ်။ပြီးရင်ဒီလိုမျိုးဒီနိုင်ငံတကာဖွဲ့စည်းတွေနဲ့စကားပြောပြီးတော့ကျွန်တော်တို့ကြားနိုင်တဲ့ opportunity တွေသူတို့ရှိရရအောင်အခွင့်အလမ်းတွေကျွန်တော်တို့ရအောင်ကျွန်တော်တို့စူးစမ်းမယ်စူးစမ်းဖို့အဓိကတော့ကျွန်တော်တို့ရဲ့သတင်း quality ပေါ့နော်သတင်းထုတ်လွှင့်မှုပိုင်းကိုအဓိကကျွန်တော်တို့ကကောင်းကောင်းလုပ်နိုင်မယ်ပြီးရင် organization နဲ့ပတ်သက်တဲ့ development တွေကိုကောင်းကောင်းလုပ်နိုင်မယ် ဆိုလို့ရှိရင်တော့နောက်အနာဂတ်မှာကျွန်တော်တို့ဒီထက်ပိုပြီးတော့အခွင့်အရေးရနိုင်တယ်လို့ကျွန်တော်တို့သတ်ဆထားတဲ့အတွက်အဲ့ဟာကိုတော့ပြင်ဆင်ထားတယ်ပေါ့နော
်ဆီယနာတင်ပြီးတဲ့နောက်ပြည်တွင်းသတင်းဌာနတွေရဲ့ဒီနိုင်ငံရေးအခင်းအကျင်းတစ်မှာလုပ်ငန်းရေရှည်ရက်တည်ရေးနီလန်းတစ်ရှာဖွေနေရတဲ့အခြေအနေမတ်သိန်ကြီးထိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့တိဆက်မြင့်နှံ့သုတေသနဂျာနယ်အကြောင်းကိုတင်ပြပေးထားပါတယ်။မတူညီတဲ့အကြောင်းအရာတွေကိုခေါင်းစဉ်ရွေးပြီးတော့ကိုယ်တိုင်ကြုံတွေ့နေရသူတွေရဲ့အပြောတွေလေ့လာချက်တွေကိုသုတေသနဂျာနယ်ဖြစ်နေတင်ပြနေတဲ့တိဆက်မြင့်နှံ့ဂျာနယ်အကြောင်းကိုထုတ်ဝေရေးကော်မတီဝင်ရေးတက္ကသိုလ်ကကတိကဒေးဗစ်မိုးနဲ့မဆုမြတ်မိုးဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းမှာတင်ပြပေးထားပါတယ
်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီအသေးအချာလေ့လာမှတ်တမ်းပြုစုထားချက်တွေကိုတိဆက်မြင့်နှံ့ဆိုရဲလွတ်လပ်သောမြန်မာသုတေသနဂျာနယ်မှာဖော်ပြထုတ်ဝေနေပါတယ်။မြန်မာနဲ့နိုင်ငံသားပညာရှင်တွေ1912ခုနှစ်ကနေ1980ခုနှစ်အထိမြန်မာနိုင်ငံမှာထွက်ဝေခဲ့မှုတဲ့မြန်မာနိုင်ငံသုတေသနအသင်းဂျာနယ်လိုမျိုးဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အလေးထားရတဲ့သုတေသနဂျာနယ်မျိုးဖြစ်အောင်လို့တိဆက်မြင့်နှံ့အင်္ဂလိပ်လိုအတူက IJBS ဂျာနယ်ကိုထွက်ဝေနေတာလို့ဒီထွက်ဝေရေးဘုတ်ဖွဲ့ဝင်တွေကပြောပါတယ်သုတေသနမှတ်တမ်းတွေဖြစ်ဒီလွတ်လွတ်လပ်လပ်တင်ပြဖော်ပြနိုင်ရေးကိုအဓိကဦးစားပေးတယ်တိဆက်မြင့်နှံ့ဂျာနယ်နဲ့ပတ်သက်လို့ဘုတ်ဖွဲ့ဝင်တယောက်ဖြစ်တဲ့ဒီအမေရိကန်ပြည်ထောင်စုရေးသက်ကတူအရှိတောင်အာရှလေ့လာရေးဌာနကကတိကဒေးဗစ်မိုးနဲ့မေးမြန်းထားပါတယ်ရှင်
။ဒီဥစ္စာကကျွန်တော်တို့ဒီဟိုမှာတစ်နှစ်မှ၄ခါလောက်ကျွန်တော်တို့လုပ်ကြတယ်ပေါ့နော်။တစ်နှစ်မှ၄ခါကျွန်တော်တို့ publish လုပ်တော့အဲ့မှာဥဆောင်တဲ့လူကြတော့ကျွန်တော်နယ်ပယ်စုံတာပေါ့လေဆမိုင်း။ကျွန်တော်တို့သမိုင်းပါတယ်ပြီးတော့မှဒီ political science ပါတယ်ဒီ religious side ဖြစ်ဆိုကျွန်တော်ပါတာပေါ့နော်။ပြီးတော့မှဒီတော်လိုင်းရေးမှာဥဆောင်တဲ့လူပါတယ်ဆိုတော့ဖက်ပွန်ဆုံးပါတယ်လို့ကျွန်တော်ပြောလို့ရတယ
်အခုဒီစာဆောင်မှာဆိုရင်ပေါ့နော်ဟိုဒီမြန်မာနိုင်ငံကဒီ feminism နဲ့ LGBT အကြောင်းတွေကိုအဓိကထားဖော်ပြထားတာဖတ်ရပါတယ်ဆိုတော့ဒီလက်ရှိမြန်မာနိုင်ငံထဲမှာဒီပညာရှင်တွေအနေနဲ့ပေါ့နော်လွတ်လွတ်လပ်လပ်ဒီရေးသားထုတ်ဝေနိုင်ဖို့အခက်အခဲတွေရှိနေတဲ့အခုလိုအချိန်မျိုးမှာဒီဟိုလက်တွေ့ဖြစ်နေတဲ့အကြောင်းတွေကိုဒီတိစက်မြင့်နှံ့သုတေသနဂျာနယ်ကနေပြီးတော့မှဟိုဖော်ပြဖို့အတွက်ကဘလောက်အရေးကြီးတယ်လို့ဆရာအနေနဲ့မြင်ပါလဲရှင့်
အတူတူကတော်လေးအရေးကြီးတယ်အာဒါလည်းလဲဆိုတော့ကျွန်တော်ဒီအမှန်ကလေဟိုဒီ channel စတာတော့1970ပေါ့ကွာဒီနာမည်နဲ့တော့မဟုတ်ဘူး you know ဆို Journal of Burma Research Society ဆိုပြီးတော့စတဲ့ခါကျတော့ဟိုမြန်မာပြည်ရဲ့ပထမအုပ်ဆုံး academic journal ဖြစ်တယ်ပေါ့လေကျွန်တော်ဒီအခု Yale Tech လို့မှရှိတဲ့ James Scott ပေါ့လေတော့နေကျွန်တော်ဒီမြန်မာပြည်နည်းနည်းလေးပြန်ပွင့်လင်းလာတဲ့အချိန်ပေါ့လေ2010ဝန်းကျင်လောက်မှာသူကကျွန်တော်မြန်မာလူငယ်တွေအတွက်ခေတ်လူငယ်တွေအတွက်ကျွန်တော်ဒီဟောပြန်မစမကောင်းဘူးလားဆိုပြီးတော့ဒီ Yale Tech တို့မှာသူကနေဦးဆောင်ပြီးတော့เนาะအာပြန်ပြီးတော့မှဟိုဘယ်လိုပြောမလဲအသက်တန်သွန်းတာပေါ့အဲ့လိုလုပ်တဲ့အခါမှာပထမအဦးဆုံးသူတို့ရဲ့ specific issue လောက်တာကတော့ poverty ဒီ senior chief နဲ့ပတ်သက်ပြီးတော့ specific issue လောက်တယ်ခုနောက်ပိုင်းဆိုများသောအားဖြင့်ကျွန်တော်ဒီ dollar high ရေးကာလဖြစ်တဲ့အတွက်ကြောင့်အဲ့ dollar high ရေးနေပတ်သက်တဲ့ team မျိုးကျွန်တော်ကရွေးပြီးတော့မှလုပ်ရတာပေါ့เนาะပြီးတော့မှပြည်တွင်းမှာလုပ်ဖို့ဆိုနေနဲ့ခက်ခဲရှိတဲ့အတွက်ကြောင့်အတိအကတော့ကျွန်တော်ဒီ chain mine မှာရှိတဲ့ tech တို့မှာကျွန်တော် workshop တွေလုပ်ပြီးတော့ဟိုအဲ့လိုမျိုးပေးပါတွေကိုသူတို့ကပေးပေါ့တင်ပြီးတော့မှအဲ့လိုမျိုးရွေးရတာများပါတယ်ပေါ့နော
်ဆိုတော့ဟိုဆရာဆော့ဆော့ကပြောခဲ့သလိုပေါ့နော်အခုဒီတိဇက်မြင့်နှံ့ဂျာနယ်ကဒီမြန်မာနိုင်ငံမှာ1971ကနေပြီးတော့မှဒီမဆလာအစိုးရဟိုပိတ်သိမ်းတာမခံရတဲ့1980အထိကိုထုတ်ဝေခဲ့တဲ့ဒီမြန်မာနိုင်ငံသုတေသနအသင်းဂျာနယ်ကိုပြန်လည်ပြီးတော့မှဟိုထူထောင်ထားတဲ့ဂျာနယ်ဖြစ်တယ်ပေါ့လေဆိုတော့ဒီနေရာမှာဒီဆရာဆော့ဆော့ကပြောခဲ့တဲ့ဒီ2024 July မှာကွယ်လွန်သွားတဲ့ဒီ Yale ပါမောက်ခါကြီး James Scott ရဲ့ဒီအရေးပါမှုပေါ့နော်အဲ့ဒါကိုလည်းခြံထားလို့မရပါဘူးဆိုတော့ဒီသူကွယ်လွန်သွားတဲ့အတွက်ကြောင့်မို့လို့အခုလိုမျိုးဒီတိဆက်မြင့်နှံ့ဒီသုတေသနဂျာနယ်အတွက်ပေါ့နော်ဘလောက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ရောဆရာအနေနဲ့ပြောချင်လဲရှင
်အတော်လေးကျွန်တော်တို့ကြီးမားတဲ့ဆုံးရှုံးမှုပဲပါလို့လဲဆိုတော့သူကကျွန်တော်တို့ရဲ့အရင်တုန်းကဒီတီထောင်တဲ့လူတော့မဟုတ်ပေမဲ့လည်းဒီအတိအခုဒီပါလေ Independent Journal Burmese Scholarship ဆိုတဲ့နာမည်လေးပဲသူကနေ propose လုပ်ပြီးတော့မှ independence ဆိုတာကိုကသူကအရေးကြီးခိုင်းတာဘယ်သူရဲ့အဖွဲ့အစည်းမှမှအကူအဆောင်မပြုဘူးဘယ်သူရဲ့လက်အောက်မှမှမလုပ်ဘူး independently ပေါ့နော်လွတ်လပ်လပ်လပ်ကျွန်တော်လုပ်လို့ရတယ်ဆိုတဲ့ဟာကိုသူကနေဒီ Yale တက္ကသိုလ်မှာဟိုကျွန်တော်ဒီကအနောက်နိုင်ငံကတချို့နဲ့မြောက်တော့ဖြစ်မြန်မာပြည်ကဒီမှာဟိုဒီနဲ့ပညာရှင်တွေပေါ့နော်စုပေါင်းပြီးတော့မှဒီ2017မှာသူကစလိုက်တဲ့အခါမှာသူ့ရဲ့ဦးဆောင်မှု leadership အငွေရေးကြေး fundraising ရှာတဲ့အစကအများကြီးသူ့ရဲ့ဘယ်လိုပြောမလဲရေးပါမှတအားများတယ် James Scott ရဲ့ပမာဏမင်းကဥရှူယိုလို့ခေါ်တာနော်ရှူယိုဒါရှူယိုလို့ခေါ်တယ်သူကလေဟိုမြန်မာပြည်ကိုစီဝင်သားတာ1950ဝန်းကျင်လောက်ပဲနေသူစီဝင်သားတာသူကကျူရန်လ16ရက်နေ့နေ့လည်းလောက်ပါတည်ရလေအာသာရီနေ့ပေါ့မြန်မာပြည်မှာဆိုတော့သူမသိခင်ကျူရန်လ16ရက်နေ့မှာကျွန်တော်ဒီမနေ့9:33မိနစ်ပေါ့လေမိနစ်30လောက်ကျွန်တော်ဖုန်းပြောပြီး ဟိုနှုတ်ဆက်တာပေါ့လေနော်အဲ့တော့ကလည်းဒီမြန်မာပြည်အကြောင်းကိုပဲကျွန်တော်မေးတာဆိုတော့အဲ့လောက်ထိဒီမြန်မာပြည်ကိုတန်ရောက်စီချစ်တယ်ဆိုတာဒါ James Cook ကသူ့ရဲ့လက်တွေ့ပြတာပေါ့နော်အသက်ပါသွားတဲ့အထိပါမြန်မာပြည်ကိုသူကခဲလုပ်တယ်ဆိုတဲ့ဟာ
ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့သူတန်ရောစင်တော်တော်လေးကြီးပါတယ်။နောက်ဒီမြန်မာနိုင်ငံမှာလည်းဟိုနှစ်နဲ့ချီနေဘူးတဲ့ဟိုမြန်မာအပါအဝင်ဒီအခြေတော်အစားနဲ့ပတ်သက်တဲ့အကြောင်းတွေကိုသူလေ့လာပြီးတော့မှစာအုပ်တွေလည်းရေးသားခဲ့ဘူးတဲ့ဆိုတော့ဒီလိုမျိုးဒီဒေါက်တာ James Scott ရဲ့ဒီအသိပညာတွေအတွေ့အကြုံတွေနောက်ဒီအမြင်တွေပေါ့နော်။အဲ့ဒါတွေကအခုဒီလက်ရှိဒီမြန်မာနိုင်ငံအပြောင်းလဲလုပ်ဖို့ကြိုးပမ်းနေတဲ့ကာလမှာရောဘလောက်ထိဒီတန်ဖိုးရှိတယ်လို့ရောဆရာပြောနိုင်ပါမလဲရှင့်။
အဲ့တော့လေးရှိတယ်သူကဟိုကျွန်တော်တို့လူတွေကသူ့ကိုတည်တာကတော့တကယ်သူ့ရဲ့ဟိုဟို scholarship တကယ်ကြီးမားတဲ့သူ့ရဲ့အတွေးကိုဆောင်းမမှုကလူတွေတည်တယ်ပေါ့နော်ကျွန်တော်ကကြတော့ဒီမှာတအားကံကောင်းတော့သူ့ရဲ့နောက်ဆုံးတပည့်ပေါ့လေညီမပြေကနေတကယ်ကိုသူပေးတဲ့အချိန်သူ့ရဲ့သူ့ရဲ့နောက်ဆုံးတပည့်ဖြစ်တော့သူ့ရဲ့တကယ်ကိုညီမပြေတော့ဟို intellectual contribution ပြီးတော့သူ့ငွေကြီးပါဖို့ကတော့တော်တော်လေးကျွန်တော်နားလေတဲ့ခါမှာတအားအော်ဘယ်လိုပြောမလဲဟိုသူ့ရဲ့ရေးပါမှုကတော်တော်လေးရှိတယ်ပေါ့နော်ပြီးတော့လည်းအတိအကတော့တကယ်တော်လိုင်းရေး theory မှာသူနာမည်ကြီးတာဟုတ် resistance ဆိုရယ်လေဆိုတော့ကျွန်တော်ဒီမှာနေတဲ့အချိန်မှာဆိုတော့ဒီမှာဟို panel မြန်မာပြည်အကြောင်းကောင်းကောင်းလုပ်တယ်ကျွန်တော် class မှာလည်းစကားအများအားလာပြောတယ်အဲ့လိုမျိုးဖြစ်တော့ဟိုမြန်မာပြည်ရဲ့ဒီတော်လိုင်းရေးကာလမှာသူ့ရဲ့ resistance တွေကအကျိုးတရားမှုရှိတယ်ရှိတဲ့ဟာကနည်းနည်း highlight လုပ်မယ်ဆိုတော့ညတော့ဖြစ်ကျွန်တော်တော်လိုင်းရေးလို့ပြောလိုက်တော့အစိုးရကနေကျွန်တော် comment ပေးပြီးတော့မှတော်လှန်တာမျိုးအဲ့ဒါသူ့ရဲ့စီမံစားမှုသူကတော့တကယ်ကိုဒီကအောက်ခြေတော်လှန်ရေးပေါ့ decentralized decision ဟိုအခုမြန်မာတော်လှန်ရေးဆိုတကယ်ကို decentralized decision เนี่ยအကောင်းဆုံးတော့အိုးမှာလို့သူခဏခဏပြောတယ်ဘသူကမှဘသူရဲ့အစိုးရကမှအမိအာဏာပေးတဲ့တော်လှန်ရေးမဟုတ်ဘူးတကယ်ကိုဒီပြည်သူတွေကနေနည်းနည်းအလိုအလောက်ပေါက်ပွားလာတဲ့တော်လှန်ရေးပေါ့နော်ဆိုတော့အဲ့လိုမျိုး theory နဲ့ဒီမှာရေးမှလည်းမြန်မာပြည်အကြောင်းကိုကျွန်တော်ကောင်းကောင်းပြောတဲ့အခါမှာအကြောင်းသားတချို့ဆိုစီဝင်စားပြီးတော့တို့ရဲ့ဟုတ်ပြီဘိုင်ဘိုင်ရေးတယ်လို့လည်းအများကြီးရှိတယ်ပေါ့နော
်ဆိုတော့ဒါတော်တော်လေးကြီးမားတဲ့ဆုံးရှုံးမှုပေါ့လေဆိုတော့ဆရာဟိုဒီတိစက်မြင့်တဲ့ကြတဲ့ဘက်ကိုတစ်ချက်ပြန်လှည့်မယ်ဆိုလို့ရှိရင်အခုလက်ရှိမှာကဒီဆရာတို့တိစက်မြင့်တဲ့က online အနေနဲ့လည်းထုတ်တယ်ဒီဆရာဆော့ဆော့ပြောခဲ့တယ်လို့ပဲဒီဟိုစာပေါ့လေဒီဟိုဂျာနယ်စာစာအနေနဲ့လည်းတစ်နှစ်ကိုဟိုထုတ်စူးစမ်းပြီးတော့ထုတ်ဝင်နေတယ်ဆိုတော့အခုလောလောဆယ်ကတော့အင်္ဂလိပ်နဲ့ဗမာနှစ်ဘာသာနဲ့ထုတ်ဝင်နေတာဖတ်ရပါတယ်ဆိုတော့နောက်ပိုင်းမှာရောအခုဒီမြန်မာနိုင်ငံရဲ့ဒီဘယ်လိုခေါ်မလဲတော်လိုင်းရေးမှာကတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပါဝင်နေတယ်ဆိုတော့တိုင်းရင်းသားတွေဟိုတခြားဘာသာတွေနဲ့ဆက်ပြီးတော့ဆရာတို့ထုတ်ဖို့အစီအစဉ်မျိုးရှိပါလားရှင့
်အစီအစဉ်ရှိတယ်အဲ့ဒါဟုတ်တယ်ဟိုကျွန်တော်ဒီ James Scott ဟိုအသက်ရှင်တော့ကျွန်တော်ဒီကိုရောက်တဲ့ရေးရောက်တဲ့ချိန်မှာပုံမှန်အဲ့ဒါပြောဖြစ်ကြသေးတယ်လေအော်အစီအစဉ်ရှိတယ်တော်တော်လေးသူကိုယ်တိုင်ကလည်းဒီ ethnic minority language ကိုထည့်ပြီးတော့သုံးပါတာဖြစ်အောင်ပေါ့လေအဲ့လိုသူပြောတယ်ဟိုနည်းနည်းလေးခက်တာကလည်းသိတဲ့အတိုင်းပေါ့လေကျွန်တော် ethnic minority မှာလည်းဘယ်သူရဲ့စကားကိုသွားသုံးရမလဲတော့အဲ့ဒါ conflict ဖြစ်အောင်ပါဆိုတော့အတန်းနိုင်ဆုံးတော့ count ထဲမှာရှိတယ်ဟိုဟိုကောင်းတဲ့အကြံလို့လဲကျွန်တော်ဟိုဟိုအတိမပြုတယ်ဆိုတော့တဖြည်းဖြည်းနဲ့တော့ဟိုဖြစ်လာမယ်လို့တော့ယုံကြည်တာပဲဟုတ်တယ်ကျွန်တော်ဒီစီစဉ်ပါတယ်
အမေရိကန်ပြည်ထောင်စုရေးသက်ကတူအရှိတောင်အာရှလေးလာရေးဌာနကကတိကဒေးဗစ်မိုးဖြစ်ပါတယ်ရှင်ဒေါက်တာ James Scott ရဲ့အမွေအနှစ်တွေကိုဆက်လက်ထိန်းသိမ်းပြီးတော့ခေါင်းစဉ်မျိုးစုံနဲ့ဒီတိစက်မြင့်နှံ့သုတေသနချာနယ်ကိုဆက်လက်ထုတ်ဝေသွားမယ်လို့ပြောပါရရှင်။ကျွန်မဆုမြတ်မောင်ပါ
။မဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်ပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
ဂါဇာဒေသအပြစ်ခတ်ရက်စဲရေးအခုနောက်ဆုံးအဆိုပြုချက်ဟာတရားခံတွေတင်လဲလွတ်မြောက်ရေးအစ္စရေးနဲ့ဟာမတ်စ်ကြားစစ်ပွဲတွေအဆုံးသတ်ရေးအတွက်နောက်ဆုံးအခွင့်အရေးဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ဝန်ကြီးဘလင်ကင်ကအစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟုကာကွယ်ရေးဝန်ကြီးယိုဗတ်ဂယ်လန်တို့နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။အစ္စရေးနဲ့ဟာမတ်စ်တို့အကြားအော်တိုဘာ9ရက်နေ့စစ်ပွဲဖြစ်ပွားချိန်ကစရင်ဝန်ကြီးဘလင်ကင်အခုတချိန်ခီးစဉ်ဟာ9ချိန်မြောက်ခီးစဉ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံအနှံ့မှာပြည်ပခါတွေနဲ့ကပ်ဘေးဆိုးတွေကြောင့်ပြည်သူတွေအတိဒုက္ခရောက်နေရကြောင်းဒီကနေ့ကြားရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့မှာကုလသမဂ္ဂကသတိပေးလိုက်ပါတယ်ကလေး6တန်းအပါအဝင်ခန့်မှန်းခြေလူပေါင်း 18.6 တန်းဟာအရေးပေါ်စာနာမှုအကူအညီတွေလိုအပ်နေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကကြေညာချက်မှာပြောဆိုထားပါတယ်2024ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေနဲ့တုံ့ပြန်ရေးစီမံချက်အတွက်ဆိုရင်ရန်ပုံငွေ21ရာခိုင်နှုန်းသာရရှိထားပြီးရန်ပုံငွေလိုအပ်ချက်တွေလည်းရှိနေပါတယ်ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဘတ်ဟာဘရင်စနစ်ကိုအသေးအဖြက်စော်ကားမှုဆွဆဲချက်ကိုရင်ဆိုင်မှုအတွက်ပထမဆုံးကြိမ်ဘန်ကောက်မြို့တရားရုံးကိုဒီကနေ့မှပဲရလာခဲ့ပါတယ်။ဘရင်မွေးနေ့အထိမ်းအမှတ်လူငယ်ချမ်းသာကွင်းနဲ့လွတ်မြောက်လာပြီးနောက်တရက်မှပဲတရက်ခွင်ကိုတက်ဆင်လာရရတာဖြစ်ပါတယ်။တကယ်လို့အပြစ်ဒဏ်ရှိကြောင်းစီရင်ခံရရင်တော့ထောင်ဒဏ်15နှစ်အထိကျခံနိုင်ရပါတယ်ရှင်။
ဒ
တနင်္လာညရဲ့နောက်ဆုံးရသတင်းကြေညာကိုမက်ခင်လေးကပြောပြပေးခဲ့တာပါရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဂျိုးဂိလ်စ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်မူပြတာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်။